ဒီတရားကိုအကျဉ်းပါပို့အတွက်အကြီးမားဆုံးထောက်ပံ့ပေးတဲ့အချက်ပါပဲ။ဒါကြောင့်မေတ္တာပေါင်းတော်တော်တို့ကိုယ်စီတို့ဖတ်ပြီးတော့ပြောရင်နာကအခုမျိုးမဲ့အချက်၅ချက်ကိုစဉ်းစားခြင်းနဲ့ဆိုရင်နောက်ဆုံးကိလေသာတော့ကိုယ်ခံလို့ဉာဏ်ကတော့ဖြစ်နိုင်နေဆိုပြီးတော့မြတ်စွာဘုရားဟောတာ။အမှန်တန်စိတ်ဝင်စားစရာကောင်းပါလေ။ဒါကြောင့်မေတ္တာပေါင်းတော်တော်တို့ကိုယ်စီတို့ဖတ်ပြီးတော့ပြောရ ပြီးသွားမဲ့တရားမဟုတ်ပါဘူး။တရားရဲ့အရာတော်ကိုခံစားခြင်းနဲ့ဆိုလို့ရှိရင်ညွှန်ကြားထားတဲ့အတိုင်းစဉ်းစားရမယ်၊ရှင်းရရမယ်။စင်္ကြန်စင်္ကြန်တဲ့အခါမှာလည်းအပိနာအမြဲမပြတ်လို့တဲ့လိုအမိန့်ရှိတာတဲ့အတိုင်းတက်နိုင်ရမြမိမိရဲ့ကောင်းတဲ့မှာဒီအချက်ငါးချက်ကိုစဉ်းစားမိအောင်ကြိုးစားမှဒီတရားရဲ့အရာတော်ကိုဒီတော့ဘုရားတို့ထိထိမိမိခံစားနိုင်မှာဟုတ်လားဒါကြောင့်အပိနာသုတ္တံနဲ့စတဲ့ပြီးတော့တာယုံကြည်ကြိုးကြရအောင်ဒီတရားတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးစုံဟောကြားတော်မူခဲ့တဲ့ခရီးရှင်ကိုယ်တော်မြတ်ရဲ့အင်မတန်ကြီးကျယ်ရှိတဲ့မူတဲ့မှာဒီလိုလာကုန်ဒီတရားတရားတော်စုံကိုသိတော်မူမြင်တော်မူတဲ့တပည့်ညွတ်တယ်ဉာဏ်ဒီလိုသောပညာကိုဒုမကရုဏာကိုပညာကိုနှစ်ပါးစုံလို့ပြင်ပြီးတော်မူတဲ့ခရီးရှင်ကိုယ်တော်မြတ်ကိုယုတိမြင်လို့ရှိခိုးပူဇော်ကြအောင်ကြုံအလုံးစုံကလေးချီးပြီးတော့အားရပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတဝိရဒမောဟတမသာနရပရလောကကရမုန်တိသူကတံဂတိဝိမုတ်တံကရုဏာတိတလဟရယမဟာကရုဏာရောခြင်းဤမြတ်သောစေနှလုံးလေးရှိတော်မူပါဗေဒတ်တော်ပညာပိဇောတဝိဟတမောဟတမပရဟတမတိဟူသောပညာဝတ္တိယဝိဇ္ဇာတိဟူသောမိမောင်းကိုပြေခွာလောလူရိတသောသာနာမရလောကကရောလူတ္တမသတ္တဝါနန္ဒတို့၏ကြောင့်ဒီတန်တုအလေးကလေးပြုရာတဆူရင်းသောဆရာသခင်လည်းဖြစ်တော်မူပါဝိထသောကတိဝိမုတ်တံတေဝမနုတံဤရာနေပိဏ္ဍတရိသာလာယရှိသောတံသောတိရူပံဤသူတခြင်းကိလို့တော်မူဤထသောသူကတံတတဝရောအယုများကြောင့်ပုမှန်သောစကားကောင်းဘုရားမျက်စုတော်မူဝံဤထသောဘုရားသစ္စာလေးရဲ့တရားမျက်ကိုလက်ပေါ်တင်တာပဒမြာကဲ့သို့ပြသခြင်းတဲ့သိမြင်ပေတဲ့မျက်ရှင်ကိုယ်တော်မြကြီးကိုမေယံမေယံပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ကိုဆုပိညာပရမမံဘုရောနန္ဒပြဖြစ်ကြပါသောဘုရားတလိတော်တို့သည်ဘောနိဝနာမကာယဝစီမတော်ဖြင့်သုံးနေတော်သောပဏာမဖြင့်ဒုက္ခယုံကျိုးလက်ဆုံးမူကရှိကိုပြုညပါ၏မြတ်စွာဘုရားဘိနာတုတ္တံနဲ့စတဲ့ပြီးတော့အာယုမှတ်သားကြရအောင်။ဘေဇိမာနိဘိကဝေဌာနာနိအဘိဒံပစ္စဝေကိတဗာနိ။ဣတိယဝပုရိသေနဝါကတိနဝါပုရိသိတိနဝါ။ဘိကဝေပိသံဒေဝစေမံစေတမီရော။ပိသသာဝရောတိမာနိဌာနာနိဣရာဌာနရုကိုဣတိယဝမိမတိ၎င်းပုရိသေနဝါယောက်ျားတိ၎င်းကာတိနဝါကိယတိထောလူတို့ဘမနေရတဲ့တက္ကရမပေါ့တို့တိ၎င်းဗဝေစီတိနဝါသာသနာဝန္ဒံရှင်ယဟန်တို့တိ၎င်းအပေတံနေပပြပစ္စဝခိတဗာနေရှင်ဉ္ဇဉ်တကုဤခြေသားတို့မိမတိပဲဖြစ်ဖြစ်ယောက်ျားတိပဲဖြစ်ဖြစ်လူတွေပဲဖြစ်ဖြစ်ရှင်ရဟန်းတွေပဲဖြစ်ဖြစ်ဘယ်သူပုဂ္ဂိုလ်မျိုးမဆိုအခုပြောမယ့်အရာဌာန၅မျိုးကိုစဉ်းစားဆင်ခြင်ရမယ်စဉ်းစားဆင်ခြင်တဲ့နေရာမှာတောင်းမှာအမြဲမပြတ်ဆိုတဲ့စကားလေးကိုမြတ်စွာဘုရားဝိသေသနာပြုပြီးတော့ထည့်ထားတယ်ဒီတော့လူမှန်ရင်အသိဉာဏ်ရှိကြတဲ့လူမှန်ရင်ဒီအချက်၅ချက်ကိုမြတ်စွာဘုရားအကျိုးတရားတွေကိုမျှော်ဖို့ပြီးတော့စဉ်းစားဆင်ခြင်ရမယ်ဟောတာ။အဲဒီတော့ဦးဇင်းတို့ဒီအိနာတုတ်တံမှာမြတ်စွာဘုရားကတရားကိုအကျဉ်းအားဖြင့်၃မိုင်လောက်ပိုင်းပြီးတော့ဟောထားတယ်လို့ထင်တယ်။ဟုတ်လား? ပထမပိုင်းကစဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကိုစီတန်းပြီးတော့ပြောတာပါ။နော်။နောက်ဒုတိယပိုင်းကအဲ့ဒီအချက်၅ချက်ကိုစဉ်းစားရင်ဘယ်လိုအကျိုးကျေးဇူးတွေရနိုင်မလဲဆိုတဲ့အကျိုးရလာကိုပြပြီးတော့စဉ်းစားဆင်ခြင်စိတ်ကိုလှုပ်ရှားပေးတာပါ။ဟုတ်လား။နောက်တတိယကျမ်းတော်အဲ့ဒီအချက်၅ချက်ကိုစဉ်းစားရင်ဉာဏ်လေးအဆင့်ဆင့်မြင့်ပြီးတော့ဘယ်လောက်ထိအကျိုးရှိတယ်ဆိုတဲ့အထုအတိတရားချမ်းသာကိုဖော်ပြပြီးတော့တိုက်တွန်းတာပါဘယ်နှပိုင်းလဲ၃ပိုင်းနော်အဲ့ဒီကဘယ်လိုတရားရဲ့ပထမပိုင်းမှာစဉ်းစားဆင်ခြင်ရမယ်အချက်၅ချက်ကိုစီတန်းပြီးတော့ပြောတာအဲ့ဒါကိုပြည်သောသူတော်ကိုအရှင်မှတ်ကြရမယ်ဟုတ်လားအေးစင်္ကြန်စီနေရတဲ့အချက်၅ချက်ကဘာတွေလဲဆိုတော့လေဇရာဓမ္မောတိဘိကဝေဇရာနာတိတုတ်တိအဘိနံပစ္စဝကိတပံအာမာဝိဇရာဓမ္မောဥရှင်သောတရားရှိသည်အမိဖြစ်စေဇရာဥရှင်သောတရားကိုအနတိတုတ်တိဘယ်နည်းနဲ့မှမလွန်မြောက်နိုင်ဘူးငါပိဥရှင်သောတရားရှိသည်ကိုယ်ခြင်းသဘောတရားကိုမဘလို့ဒီနဲ့မှမကြော်တော့နိုင်ဘူးမလွန်မြောက်နိုင်ဘူးလို့မိမပဲဖြစ်ဖြစ်ယောက်ျားပဲဖြစ်ဖြစ်လူတွေပဲဖြစ်ဖြစ်ရှင်ယဟန်တွေပဲဖြစ်ဖြစ်အမြင်မပြတ်စဉ်းစားဆင်ခြင်ရမယ်အဲ့ဒါနံပါတ်၁စဉ်းစားဆင်ခြင်ရမယ်တရားတရားကအမြဲယိုးဆင်းနေလို့ပြောခဲ့ပြီလားနော်မိမိခန္ဓာကိုယ်ကိုစိတ်နဲ့ဉာဏ်နဲ့ဥလှည့်ပြီးတော့ဒီခန္ဓာကိုယ်ရဲ့သဘောတရားဝါကိုပထမအချက်လွယ်လွယ်ကူကူရှင်းရှင်းလင်းလင်းနားလည်ပြီးသားအချက်ကိုပဲစဉ်းစားခိုင်းတာနော်ငါဟာကိုခြင်းသဘောတရားရှိတယ်ကိုခြင်းသဘောတရားကိုငါပဲနေနေမှမလွန်မြောက်နိုင်ဘူးမုတ်ချတရားတော့တွေ့ရနိုင်တယ်လို့စဉ်းစားရမယ်အဲ့ဒါပထမစဉ်းစားရမယ့်အချက်နောက်ဒုတိယစဉ်းစားရမယ့်အခြေအနေကယာဒိဓမ္မောမိယာဒိယနာတိတုတိအဘိနံပစ္စဝကိတပံအာမာဝိဗျာတိဓမ္မောတာဟိသဘောတရားရှိသည်အဘိဖြစ်စေ။ယာဒိနာခြင်းသဘောတရားကိုနာတိတုတိဘယ်နည်းနဲ့မှမလွန်မြောက်နိုင်ဘူး။နာဟာနာခြင်းသဘောတရားရှိသည်နာခြင်းသဘောတရားကိုငါပဲတော့မကြော်တော့နိုင်ဘူးမလွန်မြောက်နိုင်ဘူးလို့လူသားတိုင်းလူသားတိုင်းကစဉ်းစားဆင်ခြင်ရမယ်။ငါအိမတန်ရှင်းရတော့လာတဲ့ဒီခန္ဓာကိုယ်ကြီးကပဲငါအိမတန်ဆက်ဆုပ်တဲ့ရုံလုံးနဲ့ကြောက်တတ်တဲ့နာခြင်းရင်းဝေဒနာတွေကိုပေါက်ပန်းပေးနေတယ်။ငါပဲတော့မှအဲ့ဒီအိစားကိုရှောင်လွဲလို့မရနိုင်ဘူးလို့စဉ်းစားရမယ်။အဲ့ဒါဒုတိယစဉ်းစားရမယ့်အချက်ပေးတဲ့တရားကခက်တလားမခက်ပါဘူးနော်ဒီခန္ဓာကိုယ်ကြီးကတပြေးပြေးနဲ့ပုံမဲချွေးပြေးသွားတယ်ဆိုတာချွေးပြေးနေတယ်ဆိုတာလူတိုင်းသိနိုင်တဲ့အချက်။နာကျင်ကြိုက်ခြင်းနေတယ်နာကျင်ကြိုက်ခြင်းတက်တဆိုတာလည်းလူတိုင်းသိနိုင်တဲ့အချက်။လွယ်လွယ်လေးနေဒါပေမဲ့တရားမှာခက်တဲ့အပိုင်းရှိတယ်။အဲ့ဒီခက်တဲ့အပိုင်းကတော့အပိန်နာဆိုတဲ့အတိုင်းအမြဲတမ်းစဉ်းစားမှုကြောင့်ခက်တယ်အဲ့ဒါကအများရပစံသားနိုင်လို့လေတရားရဲ့အရာကိုမခံစားရပင်နဲ့စိတ်ကကိုမျောလက်မလောက်ရှင်းချက်ပြီးတော့မလာပါဟုတ်လားလွယ်တာကိုလွယ်တယ်လို့ပဲဖြစ်ထင်လိုက်တာလွယ်တာကိုကြိုးစားပြီးတော့တုပ်မယ်ဆိုရင်အကျိုးရလက်တွေကတရားကိုခံစားရမှာနော်ဒါကဥစဉ်တို့ဒုတိယစဉ်းစားရမယ့်အချက်နောက်ဒုတိယစဉ်းစားရမယ့်အချက်ကမရဏဓမ္မောမိတ္တဝေမရဏတတ္တိတောတိပေနပစ္စဝကိတဝံအာဟာရိမရဏဓမ္မောတိဟိသဘောတရားရှိသည်နာမိဖြစ်ခြင်း၏မရဏတိဟိသဘောတရားကိုနာတိတောတိပေနိတ္တမမလွန်မြောက်နိုင်ဘူးဘာဘဝတည်ဆုံးခြင်းနဲ့အဆုံးသတ်တော်မူပြီးကောင်းကင်ကိုမြောက်လိုက်တဲ့ဘေးဟာမြေကြီးပေါ်ပြန်ချဖို့မလွယ်သလိုမျိုးဘုဘောလာတဲ့တည်ခြင်းကဝင်သွားဖို့မလွဲဘူးလို့မျိုး။ငါတည်ခြင်းသဘောတရားကိုဘယ်နည်းနဲ့မှမလုံမြောက်နိုင်ဘူးလို့တည်ခြင်းသဘောတရားကိုစဉ်းစားရမယ်။အဲ့ဒါတည်ခြင်းစဉ်းစားရမယ့်အချက်။ပူခြင်း၊နာခြင်း၊တည်ခြင်းသုံးပါးရှိပြီနော်။နောက်စတုဒ္ဓစဉ်းစားဆင်ခြင်ရမယ့်အချက်ကဘာလဲဆိုတော့ဒါဝိမေပိယိမနာပေယိနာတာဘဝဝိနာဘဝတိအပိညာပစ္စဝကိတပံမေမာယိပိယိရှိခေလက်တကုံသော မနာပေးစိနှလုံးကိုရှင်ပြုံးစေတဲ့ကုံတော်ဒါပေရုံးစုံသောတတဝသင်္ခါရလိုနေနာနာဘာဝရှင်ဝေကိုရခြင်းဒီလကဝိနာဘာဝဒီဝေကိုရခြင်းဒီလကဘဝိသံမိမိဖြစ်ရမှာပါတကားကို၍အဘိနာတေနမပြေပိစဝကိတ္တပံစဉ်းစားဆင်မြင်တတ်ကုန်၏တတဝရင်တတဝရင်မှာကိုယ်အခြေရတဲ့ပုဂ္ဂိုလ်တွေရှိတယ်ကိုယ့်ကိုယ်ချစ်တဲ့ပုဂ္ဂိုလ်တွေရှိတယ်ကိုယ်အတိုင်းပိုင်းလေးနဲ့ကိုယ်တော့နေနေကြတာပဲလေဟုတ်လားအဲ့လိုချစ်မြတ်တော်ရတဲ့ကိုယ့်ရဲ့စိတ်ကိုချမ်းသာတည်တဲ့ရှင်ပြုံးစီတဲ့တတဝသက္ကာရနဲ့ရှင်ဝဲလုံးဟုတ်တည်ခွဲတနည်းနည်းနဲ့တော့တေချာတော့ခွဲခွာသွားကြရမှာခွဲခွာသွားကြမှာဆိုတာကိုစဉ်းစားရမယ်လေအဲ့ဒါသတို့ထားတော့စဉ်းစားရမယ်အချက်ဒါလည်းလွယ်လွယ်လေးပဲနော်လူတိုင်းသက်သာနိုင်တယ်ဘယ်လို့မှမငြင်းနိုင်တဲ့အချက်ပဲဟုတ်ရဲ့လားအေးနောက်ငါးခုမြောက်စဉ်းစားရမယ်အချက်ကဘာလဲဆိုတော့ကာမတကောမိဘိကဝေကမ္မတယံကမ္မယောတိကမ္မပန္တုကမ္မပတိတရဏောယံကမ္မဂရိတာမိကလျာဏဝါပပကမ္မတတကမ္မတာတယံဘုရားမိတိဘိနာပစ္စဝကိတဗံအာငာဟိကမ္မတဘောကန္နာလေကိုပိုင်ရှိစီငါမှပိုင်တာဆိုလို့ငါပြုထားတဲ့ကံပဲရှိတယ်လို့စဉ်းစားရမယ်ကျန်တာတွေကကိုယ်တကယ်မပိုင်ဘူးပေါ့နော်ကို့မှာတကယ်ပိုင်ဘူးပိုင်နေဘယ်သူမှလည်းတွေ့ယူလို့မရဘယ်သူမှလည်းတွေ့ယူခွင့်မရှိသူများကလည်းပြစ်ပြစ်လိုက်လို့မရတကယ်ကိုပဲကိုယ်နဲ့မကွဲမကွာတကယ်ပိုင်တယ်ဆိုတဲ့အရာကတော့ကိုပြုတ်ထားတဲ့ကံနဲ့ရှိတယ်ဟုတ်ရဲ့လားကိုနဲ့လို့တော့ကာယကံပေါ့နှုတ်နဲ့ပြောတော့ဝစီကံပေါ့စိတ်နဲ့တွေးတဲ့ကြံနဲ့ဆိုတော့မနောကံပေါ့အဲ့ဒီကာယကံဝစီကံမနောကံကလည်းပဲကောင်းတဲ့ကာယကံဝစီကံမနောကံတအုပ်စုရှိတယ်မကောင်းတဲ့ကာယကံဝစီကံမနောကံတအုပ်စုရှိတယ်အဲ့ဒါကိုပဲအကုသိုလ်ကံကုသိုလ်ကံအကုသိုလ်ကံဒီကောင်းတဲ့အကျိုးကိုပေးမယ်ကုသိုလ်ကံဒီအကုသိုလ်ကံဒီမကောင်းတဲ့အကျိုးကိုပေးမယ်ကုသိုလ်ကံဒီကောင်းတဲ့အကျိုးကိုပေးမယ်အဲ့ဒါတို့ကောင်းယူမကောင်းယူကိုပြီးပြီးတော့တတ္တဝါတွေကိုခြေလဲနိုင်တဲ့ကံဆိုတာလူတိုင်းမှာရှိတယ်။အချိန်နိုင်ဖြစ်နေတဲ့အဲ့ဒီကံတွေကတကယ်တမ်းကတော့ဒီခန္ဓာကိုယ်လေးကိုတော့ဆက်ရုံကြီးကကမ္မတည်းကိုတော့အကြောင်းတရားကိုအမြဲတမ်းဝေမှားနေတယ်။အဲ့ဒီကမ္မဆိုတဲ့အကြောင်းတရားကအကျိုးရတဲ့အခုကိုတော့တေချာတော့ဖြစ်အောင်သူ့လုံးမှာပဲ။နေ့တိုင်းမြင်တာပဲကွာမယ်နော်။ဒီဘဝနဲ့ကျူပေးတာရှိတယ်နောက်ဒုတိယဘဝကျူပေးတာရှိတယ်တတိယဘဝကလည်းဒီဘဝရောက်အောင်ကျူပေးတာရှိတယ်နောက်ဆုံးအကျိုးမပေးနိုင်တဲ့ကံတွေလည်းရှိတယ်ကံရဲ့အကြောင်းတရားတွေကတော့အမြဲတမ်းကျေဝန်းတာပေါ့ဟုတ်လားဒီနေရာမှာမြတ်စွာဘုရားစဉ်းစားနိုင်တာကအဲ့ဒါလိုမျိုးငါပြုထားတဲ့ကောင်းတဲ့ကံမကောင်းတဲ့ကံကိုသာငါတကယ်ပိုင်နေလို့စဉ်းစားရမယ်လေဟုတ်လားအဲ့ဒါလိုစဉ်းစားရတဲ့မှာမြတ်စွာဘုရားကအားပါအောင်ဗာရင်ဆက်ပြောလဲဆိုတော့ကမ္မယောတိကံတာရဲ့အကြောင်းရှိတဲ့ကမ္မပန္တုကံတာရဲ့ရှင်ရရှိတဲ့ကမ္မပဋိကရဏောကံတာနဲ့အဘိုးရာပေါ်အောင်ရမိကိုရာလေးတယောင်းရရှိတယ်။ယံကမ္မပရိတ္တိကလျာဏမှာပါပကံဝါ။ငါကကောင်းတာကိုသလုံးစုံမှုဆိုးတာကိုတို့၎င်းငါပြုမိတယ်ဆိုလို့ရှိရင်တတ္တကမ္မတတရဲ့တော်ဘဝိတ္တမိတိရဲ့အဲ့ဒီကောင်းတာဆိုးကံရဲ့အမွေကိုငါညှင်းဆန့်လို့ပြရဖို့တရားမောသိပ္ပယနေနဲ့ခံရလိမ့်မယ်။ကောင်းတဲ့မျိုးစေ့ကိုစိုက်တယ်ဆိုရင်ကောင်းတဲ့တင်းနံကိုခြေသိမ်းရမှာပေါ့။နောက်မကောင်းတဲ့မျိုးစေ့ကိုစိုက်ပြုတယ်ဆိုရင်မကောင်းတဲ့တင်းနံကိုခြေသိမ်းရမှာပေါ့။အဲ့ဒါလိုမျိုးငါပါပဲလို့လို့ငါလုပ်ထားတဲ့အလုပ်နဲ့တန်တဲ့အကျိုးရတတ်ကိုငါသိကြပေါ့။ခံစားရတတ်တယ်၊စံစားရတတ်တယ်။ဒါရှောင်ပွဲလို့မရနိုင်ဘူး။အဲ့ဒီအချက်ကိုစဉ်းစားရမယ်။အဲ့ဒါပဲချက်လေ။ငါခြင်းများတပိတ္တတော်တို့ကောင်းလို့မိမတွေပဲဖြစ်ဖြစ်၊ယောက်ျားတွေပဲဖြစ်ဖြစ်၊လူတွေပဲဖြစ်ဖြစ်၊ဆရာတွေပဲဖြစ်ဖြစ်အမြဲမပြတ်စဉ်းစားဆင်ခြင်ရမယ်အချက်၅ချက်ဆိုပြီးတော့မြတ်စွာဘုရားစီတန်းပြီးတော့ပြောသွားပြီဟုတ်လားပူခြင်း၊နာခြင်း၊သိခြင်း၊ကွဲပွားခြင်းမိမိရဲ့ကံဟုတ်လားအဲ့ဒါကိုဦးဇင်းတို့မွန်းရင်းစလို့ဘုရားရှင်ကြီးတွေလို့ကြားဖို့ထားတဲ့လင်္ကာလေးအင်းလုံးကဦးဇင်းတို့မိခင်ဒီခန္ဓာတိုင်းရွတ်ရွတ်နေလို့ကြားနေတာရှိတယ်။ဘုနာတိကိုယ်ကနဲ့တွဲအမြင်နေတိုင်းရှိ။ခြေရင်းကစာရေးကောင်းတယ်နော်။ တံပုတ်ကလေးလင်္ကာလေးတစ်ချောင်းနေနေစဉ်းစားဆင်ခြင်မဲ့အချက်၅ချက်ကိုဒီခါလေးပေါင်းပါလားဟုတ်လားဘုနာတိကွဲကနဲ့တွဲအမြဲနေရရှုအမြဲဆိုတာလေးတော့ပါလိမ့်သေးတယ်ဟုတ်လားအမြဲတမ်းဟိုအမှုပညာရောက်တယ်လို့တောင်ပြောမယ်ဆိုလည်းပြောလို့ရတယ်အမြဲတမ်းจิตစိတ်တည်တဲ့ယတ္တရောက်တဲ့လင်္ကာလေးတစ်ခုပေါ့ဟုတ်လားဒါကြောင့်မိတ္တကောင်းသူတော်ကောင်းတို့တရားရဲ့ပထမပိုင်းဘာတွေကိုစဉ်းစားဆင်ခြင်ရတယ်ဆိုတဲ့အချက်၅ချက်ကိုဒါပြောလို့ပြီးပါမယ်နော်ဘုနာတိကွဲကနဲ့တွဲအမြဲနေတိုင်းရှိကနဲ့တွဲဆိုတာကကောင်းတဲ့ဆိုတာပေါ့နော်အေးအဲ့ဒီအချက်၅ချက်ကိုမြတ်စွာဘုရားကဘယ်အကျိုးရလဒ်တွေကိုညော်ဖို့ပြီးတော့စဉ်းစားဆင်ခြင်ခိုင်းတာလေဆိုတာကဘုရားရှင်ကိုယ်တော်မြတ်ကြီးကသူကိုယ်တိုင်နဲ့ဘေးဝန်းထုတ်ပြီးတော့သူကိုယ်တိုင်နဲ့အဖြေထုတ်ထားတယ်။ချက်သားလို့တဲ့။ပူခြင်းသဘောတရားကိုစဉ်းစားရမယ်ဆိုတဲ့အချက်ကိုငါကဘယ်အကျိုးစီးပွားကိုညော်ဖို့ပြီးတော့ခိုင်းတာလေဆိုရင်နော်ဆိုကြပါစို့လေတတဝါတွေမှာမာဆိုတာတွေရှိတယ်မာနေမှာအမျိုးမျိုးရှိတယ်เนาะမာเนาะမာနာနဲ့ကြောင်းလဲတာလေမာပေါ့เนาะအဲ့ဒီမာတွေမှာအမျိုးမျိုးရှိတဲ့အခြေမှာအတိတ်သိက္ခဝေယုပနေယုပနာမဏ္ဍောရှိနမတိနမတ္တာတတဝါတွေမှာယုပနာမန်းလို့ဆိုရတယ်အယွေမန်းဆိုတာရှိပါတယ်နော်ငါနှုတ်ပြလေးတွေငါအရွယ်ရှိလေးတွေလုံနိုင်လေးတွေကိုင်နိုင်လေးတွေဆိုတဲ့မှန်အဲ့ဒီမှာတတ္တဝါတွေမှာပါလေရှိနေလေးတွေအဲ့ဒီယုဗနာဆိုတဲ့အရွယ်မှန်ပြီးရေနာမတေနာမတ္တာအဲ့ဒီအရွယ်မှန်နဲ့ရှင်မှုနေတဲ့ပုဂ္ဂိုလ်ဟာကာယိနဒုစရိတံစတိဝါစာယဒုစရိတံစတိမနတံဒုစရိတံစတိတဲ့အဲ့ဒီအရွယ်မှန်နဲ့ရှင်ကိုတဲ့ပုဂ္ဂိုလ်ဟာကိုယ်နဲ့လည်းပဲမကောင်းတာကိုလုပ်တတ်တယ်။နှုတ်နဲ့လည်းပဲမကောင်းတာကိုပြောတတ်တယ်။စိတ်နဲ့လည်းပဲမကောင်းတာကိုခြံတတ်တယ်။ဒါမျိုးဆိုဗျာတပည့်ပြည့်ပြည့်နဲ့ကြည့်ပြီးတော့ပြောရမှာနော်။အရွယ်မှန်လွန်မှုပြီးတော့အရွယ်မှန်နဲ့ရှင်မှုနေတဲ့ပုဂ္ဂိုလ်တယောက်ဒီကာယဒုစရိုက်ဝိဇိဒုစရိုက်မနောဒုစရိုက်ဆိုတဲ့ဒုစရိုက်၃ပါးကိုလွန်ကျူးမိတတ်တယ်။ဒုစရိုက်ဆိုတဲ့မကောင်းမှုကိုလုပ်ပြီးဆိုရင်မကောင်းမှုရဲ့ရနက်ကဆင်းရဲဒုက္ခကလွယ်တူတခြားမရှိဘူး။ဟုတ်ရဲ့။ခုဒီကံမလို့ဝိဇ္ဇနုတွေဆင်းရဲတယ်ဆိုတာအဲ့ဒီဒုစရိုက်တရားမကင်းနိုင်ဘူးလို့ဆင်းရဲကြတာ။ဆိုကြပါဦး။တတကုကုကာမေတုဆိုတဲ့ကာယဒုစရိုက်တော့ပင်ကောင်းကင်းမယ်ပေါ့။နော်။ဝစီဒုစရိုက်နဲ့စစ်တမ်းထုတ်ကြည့်လိုက်တော့ဤကုန်ပြီ။ဟော။လိမ့်ရတဲ့စကားပင်ကောင်းကင်းမယ်။ကုန်းတိုက်တဲ့စကားကြတဲ့တစ်ခါတည်းကိုကိုကျေတဲ့နင်းစီခြင်းတို့ငါကမိကိုချစ်ပါတယ်ဆိုတာကိုသိနေခြင်းတို့တုံးမဟုတ်ဘုံတိတာတစ်ခုခုကိုကြောင်းပြုတ်ပြီးတော့ပူပူတာတာလေးပြောလိုက်လို့ဟိုတစ်ဖက်ကလေးရဲ့ချစ်ခင်တာတွေပြည့်စုံသွားတာကိုရှိနိုင်တာမရှိဘူးလားရှိတယ်ကြီးတယ်နော်အနောက်ပြီးတော့စိတ်လိုက်ပါပါပြောလိုက်လို့ကျန်တဲ့စကားတွေဖြစ်သွားတာမျိုးကိုမရှိနိုင်ဘူးလားရှိနိုင်တယ်အေးသံဃာပလာပါဆိုရင်သဘေချင်းသဘေတိတ်များလို့ဘာအနှစ်အဆန်မှမပါတဲ့စကားမျိုးကြံတော့ရှောင်းဖို့အင်မတန်ခံပါပြီ။ဝစီတူတဲ့ကြံတော့ပိဋကပံတော်အောင်လို့ဝိစတုတူရှိမလုတ်ကင်းနိုင်သေးဘူးဆိုတာကိုပြောနေတာနော်။ဟောမနောတုနဲ့ဆိုတော့ပိုးတောင်ဖြစ်သွားပြီ။ဟုတ်ရဲ့လား။သူများပြည့်စုံခုပြည့်စုံဖြစ်ခြင်းနဲ့အတိလောဘလို့ဆိုကြမှာဆိုပပိစ္ဆာနော်။ဒီကတည်းကမူရိတာဖြစ်တာလို့လို့ဝါသာလို့အာရတာလို့နဲ့မာရီဖြစ်ရင်ကောင်းမှာဆိုတဲ့အတွေးလေးတွေလည်းပေါ်တက်သေးတယ်ဟုတ်လားဂျာဝါနဆိုတဲ့တစုံပြေရောက်သူမဟုတ်တဲ့တစုံတစ်ခုသောအခြေအနေကိုမချီမနှက်ဖြစ်ပြီးတော့စိတ်ထဲမှာမချီမလေးကြီးခံစားနေရတာမျိုးကတော့အမြဲတမ်းပူလို့ရှိနေဘူးလားရှိနေတယ်ဂျာဝါနဟုတ်လားဘိစ္ဆာတိတိဆိုတာကတော့ဘုဒ္ဓဘာသာမှာတတော်စင်းကြီးဖြစ်တဲ့အတွက်ကြောင့်လုပ်ကင်းတာကများပါတယ်ဟုတ်ရဲ့လားအဲ့ဒီတော့ဦးဇင်းတို့ပြောနေတာကအရွယ်မှန်လွန်မှုလာလို့ရှိရင်ဒုစရိုက်ကိုပြုတယ်ဒုစရိုက်ကိုပြုရင်ဒုက္ခကမလွတ်နိုင်ဘူးဒီအချက်ကိုပြောရင်နော်အေးဒါကြောင့်ဒုက္ခလွတ်ချင်တယ်ဆိုရင်ဒုစရိုက်ကလွတ်ဖို့လိုတယ်ဒုစရိုက်လွတ်ချင်တယ်ဒုစရိုက်ကင်းချင်တယ်ဆိုရင်ဒုစရိုက်ပြုကြောင်းအကြောင်းတရားအများကြီးရှိတဲ့အဲ့ကဒီနေရာမှာထောက်ပြထားတဲ့ယုပနာမန်ဆိုတဲ့အရွယ်မှန်ကိုကြောက်လို့ရတယ်ဘုရင်ကိုစင်လာရင်အဲ့ဒီဒုစရိုက်တရားတွေဖြစ်ပေါ်ရောက်ဖြစ်တဲ့အယွေမှန်ဒီပပျောက်ခြင်းသို့မဟုတ်ပန်းသွားလိမ့်မယ်တဏှုကရနော်ဘုရင်တရားကိုအမှန်စင်လာလို့ရှိရင်ဒုစရိုက်တွေပေါ်စီတဲ့ယုဂနာမန်းဆိုတဲ့အယွေမှန်ကပျောက်သွားလိမ့်မယ်သို့တော်လုံးလုံးမပျောက်တော့မှပန်းသွားလိမ့်မယ် ဒါကိုမြတ်စွာဘုရားပြောတယ်နော်အဲ့တော့ဦးဇင်းတို့ပြင်တာပေါ့ကတော့ဘာလို့ဘာကြောင့်မြတ်စွာဘုရားကဦးဇင်းတရားကိုစဉ်းစားခိုင်းတာလဲဆိုရင်အဲ့ဒီမှန်ကိုကြားသိခြင်းဆိုအရွယ်မှန်ကြားသိခြင်းဆိုအရွယ်မှန်ကြားမှဒုဒိုက်ခင်မှဒုဒိုက်ခင်မှဆင်းရဲခင်မှတရားကိုဆက်ကိုလည်းအဲ့ဒါလို့အမေ့ခြင်းနဲ့ခွေလားဒီဒါကြောင့်ပထမဦးစွာဒီအိုရင်းသဘောတရားကိုစဉ်းစားရတယ်ဟုတ်လားငါရဲ့အစင်းနဲ့အသက်ဟာအချိန်နဲ့အမျှကိုလိုက်နေတယ်နေလိုက်နေတယ်ဟုတ်လားဟိုဘေးတန်တို့စဉ်းစားနော်အမြဲတမ်းဒီအစင်းဟာရုပ်ရော့ပြီးတော့နိုင်နေတယ်ငယ်ငယ်တုန်းကတကယ်မှတွန်းတွန်းတွန်းကလေးဒီနေတိုင်းတော့ခံနိုင်တာမဟုတ်ဘူးဟုတ်လားအဲ့ဒီကနေတဖြည်းဖြည်းနဲ့နေတော့နေတယ်ဖြစ်ပြီးတော့ဟောနောက်တော့တဖြည်းဖြည်းနဲ့မဖြစ်နိုင်ဘူးကိုယ်မင်းဘလို့မှဒါကိုကိုတွန်းတန်လို့မရဘူးသူတဘာဝရှိလားဟိုအရှင်ငယ်ငယ်တုန်းကစကားတက်တာတုန်းကလိုက်ထားတဲ့တပ်ပုံလေးရှိတယ်အဲ့ဒါရွာမာနေတုန်းကကိုရင်နေကိုပြန်တယ်ဒါပဲစုပုံတော့ဆိုတော့ကိုရင်နေကမသိဘူးလေတော်စင်ကတိချာချင်းနဲ့မဟုတ်ဘူးမသိဘူးဆိုတော့မြခုမလေးတော့မတူတော့ဘူးလားမမအဲ့ဒါပြုလို့ကသူတို့ကတိချာချင်းနေအဲ့ဒါဦးစင်ပုံကအေးလို့ပြောတော့မယုံဘူးလေဟုတ်လားတကယ်နော်အဲ့တော့ဦးစင်ပုံကဦးစင်ပုံကမယုံဘူးကလေးနေလားဒါကြောင့်ပြိတ္တပါသူတော်ကလည်းအိမ်မှာငယ်တုန်းကလိုက်ခဲ့တဲ့ဓာတ်ပုံလေးတွေမှလေးတွေရှိထုတ်ပြီးတော့ကြည့်စေခြင်းနဲ့ငယ်ငယ်တုန်းကတော်တော်တင့်နေခဲ့တာပဲဆိုရင်မာနေဝင်ဖို့မဟုတ်ဘူးအခုအဲ့ဒါလည်းလုံးဝမရှိတော့ပါလားဆိုတာကိုသိနေခြင်းလို့နောက်ခန္ဓာရဲ့တဘာဝနောက်ကရဲ့တဘာဝဒါတွေကိုနားလည်စေခြင်းလို့ကြည့်ခိုင်းပါအဲ့တော့ပြိတ္တပါသူတော်ကလည်းဦးစင်တို့ကိုအထူးသဖြင့်လူငယ်တွေအတွက်ပုံလေးဒီအိုကြီးတရားကိုစဉ်းစားတဲ့နေရာမှာအထောက်အကူပြုစီဖို့ဇတ်တော်လေးတွေကိုပြောပြလိုက်။နော်။အစင်းနဲ့အသက်တွေအချိန်နဲ့အမျှရုပ်လျော့နေပါတယ်ဆိုတဲ့အကြောင်းဟုတ်ရဲ့လား။ဘုရင်တို့ဘုရားတော်ကြီးဒီကုသဘောအတွင်းမှာဒီမပြေကန်တွေဆွတ်ပြီးတော့ပြည်ပြေခေါင်းကြီးရဲ့ဝမ်းမှာဝင်စားတော့မင်းသားလေးဖြစ်တာပေါ့ဗျာ။ကုတ္တရာဗဒမင်းသားလေးရတောတရားကြီးကြီးရဲ့အလောင်းအတယ်ပဲဂျမပြီကလည်းသုတိတိတ်ကြပြီးတော့အဲ့ဒီရှင်မင်းကြီးရဲ့တခြားသောပြိပယာတပားရဲ့ဝမ်းမှာဝင်စားတဲ့ဥဒိယဘဒ္ဒမင်းသမီးလေးဂျမပြီကလည်းပုဂ္ဂိုလ်တွေဆိုတော့ကာမရာဂကမရှိတော့တဲ့နေဟုတ်လားဒါပေမဲ့လို့ပြီးခင်ပါနေတယ်ကသူတို့ကိုအတင်းအကျပ်ပေးစားတော့အဲ့ဒါသူတို့အရှင်မင်းရဲ့ဘဝကိုရောက်တယ်အင်းတော်ကြီးကိုလုံးဝစိတ်ဝင်စားပဲနေအင်းတော်ရှင်ဖြစ်သွားတာအဲ့ဒါနဲ့နောက်တော့ဒီရှင်မင်းကြီးနဲ့နိုင်ရဆန်သွားတော့ဘုရားနာမရှင်ရင်ဖြစ်တဲ့ဆိုကြမှာဆိုအဲ့လိုနဲ့ရှင်ရင်ဖြစ်ပြီးတော့ဒီနေ့အစီအစဉ်အုပ်ချုပ်ပြီးတော့မင်းလုံလာနေတယ်သူတို့အချင်းချင်းပဋိသဝတ်ထားတယ်ပါထားလေဆိုတော့အရှင်ပေတဲ့သူကလာပြီးတော့ပြောနိုင်တယ်ဆိုရင်ပြောကြည့်ဟုတ်လားဘေဘဝရောက်နေပါလေဆိုတော့ပြောကြည့်အဲ့ဒါဦးဇင်းတို့ဘုရားနာကြီးကအရှင်နိုင်ရဆန်တယ်နော်ပြန်တည်တယ်ဆိုရင်နိုင်ရဆန်တယ်ပြောရတာဒါပေမဲ့လို့ဘုရားသခင်ကတော့တကယ်နိုင်ရဆန်တာအပြုံးမြမဟုတ်ဘူးတကယ်နိုင်ရဆန်သွားတာတာဝန်နဲ့မြန်မာအကြံဉာဏ်ဖြစ်တယ်တရားစီစဉ်ကသိပြီးတော့ကြီးတော့ခုနှစ်ရက်လောက်တက်တက်နဲ့ခုနှစ်ရက်လောက်သူ့ရဲ့မိဖုရားကောင်းကိုဖိတ်အဲ့တော့ခုနှစ်ရက်လောက်နေမှာအမှတ်ရတော့လူသက်နဲ့ဆိုတော့တက်ပေါင်း900လောက်ကျသွားတယ်ဒါပေမဲ့အဲ့ဒီကိစ္စကလူရည်ရဲ့ပဒံကသိပြီလို့ရှိလျင်တော့ဘုရားတော်ကငါကတိတဝတ်ကိုသွားပြီးတော့ဖြည့်ချွတ်မှတုံးမယ်ဆိုပြီးတော့ဘုရားတော်နဲ့ရဆံသွားတော့တရားရှင်ပြင်တော်ကလက်ပြုပ်ချုပ်တာမဟုတ်ဘူး။ကြံခဲ့တဲ့ဒီဥဒိယပဒံမင်းသမီးကလည်းဘုရင်မအနေနဲ့တက်ပြုပ်ပုပ်ချုပ်တာ။အဲ့ဒါနဲ့ညသကောင်းရန်ကြော်ကြော်တော့မှအဲ့ဒီဘုရင်မတပူရီးဆံနေတဲ့တိုက်ခန်းလေးကိုဘုရားတော်ကလူလင်လူလေးနှံဆောင်ပြီးတော့ရောက်သွားတယ်လက်ထဲမှာလည်းပဲခြံထားတယ်ဘာလဲဆိုတော့ရွှေပင်မင်းထဲမှာရွှေပြားတွေပြည့်ပြည့်ထားတယ်။ဘာလို့ဖြစ်လဲဆိုတော့ဘုရားနာမစပြီးတော့ပြောတယ်။ရှင်သမားတွေဒီလက်ဆောင်ပစ္စည်းတွေကမင်းအတွက်ပါဒီတညာမင်းထဲမှာအတူတူနေနေရရှိတယ်။အဲ့လိုပြောတော့ကုရိယပဒမင်းကအဲ့လိုစိတ်ဝင်စားတာသူစိတ်ဝင်စားတာကိုပဲသူကပြန်မေးတယ်ဘာလဲဆိုတော့အစစအချက်တွေသိပြီးတော့ထူထဲတဲ့ကြားလေးကတင်ပလို့လုပ်ပြီးတော့ဒီနေရာကိုရောက်လာနေတယ်။ဒါမှမေးတယ်။မေးတော့ဘုရားကမှငါလူမဟုတ်ဘူးတဲ့ငါနတ်တယ်မလိမ့်ဘူးနော်။အဲ့ဒီတော့ဘုရားကဗာပြောတယ်ဆိုတော့တင်လူဖြစ်တာတွေလက်ဖြစ်တာတွေငါစိတ်ဝင်စားလို့တယ်။ငါဥရိယပဒမင်းသားကတည်းကငါဘယ်သူ့ကိုမှစိတ်ဝင်စားလို့တယ်။အခုချိန်မှာငါဖြစ်ချင်တာပြောရရင်တင်ဒီနေရာကနေပြန်ပြန်ထွက်သွားလို့ပြောလိုက်တယ်။အဲ့တော့ဘုရားကပျောက်သွားတယ်။ ပြောင်းသွားပြီးတော့ဒုတိယဉာဏ်ရတော့ရောက်လာပြန်လေအဲ့ဒီအချိန်မှာပဲအဲ့မင်းတို့ကလည်းဖြစ်ရတာလို့ကြည့်တော့မနေ့ကတော့ရောက်လာတော့အမနေ့ကလည်းရောက်လာတော့ဟုတ်လားအဲ့ဒီမှာဘုရားကရှင်းမှာဒါတွေကတဲ့တော့လက်ဆောင်ပစ္စည်းတွေမှာဒီတင်ရတဲ့လက်မှာတူတူနေပြန်ရှိတယ်အဲ့ဒီတော့ဘုရားမိမယားကဆက်လာတယ်ဒီပုဂ္ဂိုလ်မှာလက်ခံပြီးတော့စကားပြောနေနောက်ခဏခဏလာနေလေအဲ့ဒီတော့စကားကိုမပြောမှဖြစ်မယ်ဆိုတော့ဘာမှကိုမပြောတော့စက်ကိုပိတ်တာအဲ့ဒီတော့ဘုရားကပြောက်သွားတယ်ဒါပေမဲ့အဲ့ဒီအိမ်မှာယူလာတဲ့လက်ဆောင်ကစိတ်ဝင်စားတဲ့အကောင်းနဲ့ပါလဲဆိုတော့မွေလင်မနဲ့မှရွှေပြန်းထည့်ပထမနေ့ကရွှေလင်မနဲ့မှရွှေပြန်းနောက်နေ့ကျတော့မွေလင်မနဲ့မှရွှေပြန်းမိမိကအဲ့ဒီအချက်ကိုလည်းပဲသူသိထားလိုက်ပြီဒါပေမဲ့စကားပြောနေနောက်ဆက်လာနေမှဆိုလို့မပြောဘူးအဲ့ဒါနဲ့တတိယညရောက်တော့ရောက်လာတဲ့အဲ့ဒီအချိန်မှာပဲလက်ဆောင်ပစ္စည်းကထူးခြားတယ်ကြည်လင်မနဲ့မှမွေးပြန်ထက်လာဒီလက်ဆောင်ပစ္စည်းတွေတဏ္ဍမအတွက်မှာဒါတွေကိုယူပြီးတော့ဒီနေ့တရားတဏ္ဍကတူနေပြန်စေထိုးစံတိုင်းပြောတော့အဲ့ဒီစကားကိုစိတ်ဝင်စားဖို့သူကလက်ဆောင်ပစ္စည်းကိုစိတ်ဝင်စားတယ်မွေးပြန်ကတင်လို့ရတယ်လက်တည်းရဲ့ထိုးစံကတမျိုးကြီးပါလားနော်တို့လူတွေကတော့ကိုလိုချင်တာတစ်ခုကိုရအောင်လက်ဆောင်နဲ့သွေးဆောင်ဖြားရောက်တဲ့နေရာမှာဒီလောက်နဲ့တရားရဲ့ဓာတ်ထက်တန်ဖိုးရှိတာကိုပေးပြီးတော့ဖြားရောက်ရတာကိုယ်တည်းကမရနိုင်ပါဘူးဆိုတကယ်ဆိုရင်လက်ဆောင်ပစ္စည်းကိုပို့ပြီးတော့တန်ဖိုးရှိတာကိုယူပေးဖို့ကောင်းတယ်။အခုလက်ဆောင်ပစ္စည်းကတရက်တည်းပို့ပို့ပြီးတော့တန်ဖိုးကနည်းလာနေတယ်။အဲ့ဒါတင်လို့လက်တည်းရဲ့ထိုးစံလား။အဲ့ဒီတော့ဘုရားကမှပြောလို့ဆိုတော့ငါလိမ္မာကျွမ်းကျင်တဲ့ကုန်ပင်နဲ့တူတယ်တဲ့။နော်။ငါလိုချင်တဲ့ကုန်ပစ္စည်းထက်ပို့ပြီးတော့တန်ဖိုးရှိတာကိုငါမပေးနိုင်ဘူး။နော်။တဲ့အစင်းနဲ့အသက်တရက်ချက်တရက်ပူပူပြီးတော့နည်းလာတဲ့အတွက်ကြောင့်အဲ့ဒါနဲ့ထိုက်တန်တာကိုပဲငါယူခဲ့ရတာ။ဟောအဲ့ဒီစကားကိုကြားတော့မိဖုရားကလုံးဝစိတ်ဝင်စားသွားပြီ။ဟုတ်လိုက်တာမှန်လိုက်တာ။ပြောဖို့ပိုင်တယ်နော်။တဲ့အစင်းနဲ့အသက်တရက်ချက်တရက်ပူပူပြီးတော့ဖြစ်တာနဲ့နည်းနည်းလာတယ်။တရက်တရက်လို့သာပြောရတာပါပဲတကယ်စဉ်းစားကြတော့တစ်ချိန်နဲ့တစ်ချိန်တစ်စက္ကန့်နဲ့တစ်စက္ကန့်တော့ပြောလို့မရဘူးလားများတာကိုမဖြစ်လာလို့နေလိုက်တယ်အဲ့ဒီလိုပြောတော့မိဖုရားကဒီစကားကိုစိတ်ဝင်စားပြီးတော့မှမေးတာတင်စုတော့အဲ့ဒီတော့မှဘုရားတော်ကငါတဲ့အရှင်ဘုရားကတဲ့ခင်မောလင်းလို့ပြောပြပြီးတော့ဖြစ်ခဲ့တဲ့တတိယဘုရားကြောင့်လို့နာနာတော့ငါတရားမင်းလို့အဲ့ဒီမှာဘိဗျာကငိုကြွေးပြီးတော့တဲ့ရဲ့ခြေရင်းမှာအလုပ်ကြီးဖြစ်ဖို့အတွက်ငါမလုပ်ရမတော့ငါကိုဆုံးမပါအဲ့ဒီမှာဘုရားကငါကုသိုလ်ကောင်းမှုတာနဲ့အကူအညီရှိတဲ့အကြောင်းသင်္ခါရတရားတွေမမြဲတဲ့အကြောင်းအဲ့ဒါကိုပြောဆိုပြီးတော့မြတ်သောအချက်ကိုရှင်းဖို့တိုက်တွန်းတော့မှဒီနေ့စီစဉ်ကိုငုံမတင်တာတည်အပ်ထားကြပြီးတော့ယတိမဝတ်ပြီးတော့အသက်ထက်ဆုံးအချက်ပြန်ကျင့်ပြီးတော့ဆုတိလေးကြတော့တရားမင်းဒီဗျာသွားပြီးတော့ဖြစ်တယ်လို့အဲ့ဒီဇာတ်တော်မှာအဆုံးသတ်တယ်။ဒါတော့ဘိသက်ပေါင်းကြတော့ကောင်းလို့ပတ်သားနေတင်တာကနှစ်ခွန်းနဲ့တည်လာ။အစင်းနဲ့အသက်ကြီးအချိန်နဲ့အညာဆုပ်ယုပ်လိုက်နေပါလေဆိုတဲ့အချက်ပဲ။ဟုတ်ရဲ့လား။ဒါကြောင့်မခန္ဓာကိုယ်ဟာအမြဲတမ်းပိုးလာတယ်၊ပေါင်းလာတယ်၊ဆွေးလာတယ်ဒီအချက်ကိုဘာလို့မှမကျော်လွှားနိုင်ဘူးဆိုတာကိုစဉ်းစားရတယ်။စိတ်စိတ်ဆက်ဆက်စဉ်းစားရတယ်။အဲ့ဒါဆိုရင်အယွေမှကျပြီးတော့ဒုစရိုက်ကင်းပြီးတော့ချမ်းသာရအောင်ရလိမ့်မယ်။ဒါလိုလားအတက်အကျိုးဟုတ်လား။အေးဒါပထမစဉ်းစားရမယ့်အချက်နော်။ဒုတိယစဉ်းစားရမယ့်အချက်ကဘာလဲလဲ။โอนาเตกวยกันด้วยอเมนดีลันชูนาสลายอกล่ะเนาะกูอิมตันชื่อเนี่ยโนลาวาเลยสุดิโอกองจ้วยดาละมาโหอกองซุมาจ้วยดาเนาะนอกซอนวายเนี่ยจมินวายเนี่ยยอกไปชื่อเนี่ยกูประเทศกูเทศดามาตะคิดก้องแม่เทศดาไว้เทศดาหมดล่ะอวิสันนี่สวยเลยแม้ตะคิดอะตึดโตซุมาหมดเว้ยเทศดาหมดล่ะอะตึดซูโดดากูขันนาโกยิงกูบลาชื่อเนี่ยโดดเลยสู่ดาโหเปล่าအဲ့ဒါလောက်ချင်းမြတ်လုံလာတဲ့အဲ့ဒါလောက်အကျိုးဆောင်ပြီးတော့ပြည့်စုံယူရထားရတဲ့ဒီခန္ဓာကိုယ်ကြီးကလေကိုယ်အင်မတန်ရှင်ဘုံနဲ့ဆက်ဆုပ်တဲ့မလို့ခြင်းနဲ့ဆင်းရဲဒုက္ခဝေဒနာတွေကိုဖြစ်ပေါ်စေပါသိကြတယ်မလားအဲ့ဒါဘုရားမရှောင်နိုင်ဘူးနော်အေးအဲ့ဒီနာခြင်းသဘောတရားကိုစဉ်းစားရမယ်စဉ်းစားရင်ဘလို့အကျိုးကျေးဇူးရမှာလဲဘာဖြစ်မှာလဲအဲ့ဒီမှာပြောဆိုတာကအတိပိတ်ခဝေအ ဘေကဝိညာဉ်တော့ပြဦးချစ်သားလို့တဏ္ဍာကတ္တဝါတို့ရဲ့တဏ္ဍာမှာရှင်နာပတိနာမတ္တာရှင်မူးစီယာမာထလာရှိတယ်အဲ့ဒီမှာမှာပါလဲဆိုတော့အာရုံချီအာရုံချမ်းတုံအနာကင်းရင်နဲ့အနာကင်းလေဆိုတာကိုအကြောင်းပြပြီးတော့ဖြစ်ပေါ်လာတယ်မှန်ငါကျမ်းမာပါလဲဆိုတဲ့မှန်ဒီဒုဒ္ဒိုက်တရားကိုဖြစ်စီတယ် ဒုဒ္ဒိုက်တရားနေ့ရှင်ရဲ့ကိုဖြစ်စီတယ်ဒါကိုတော့ဦးဇင်းချက်ပြီးတော့မပြောတော့ဘူးเนาะအဲ့ဒီတော့ဓာဉ္ဇသမုဒ္ဒရာကိုစဉ်းစားရင်ဒုဒ္ဒိုက်ကိုဖြစ်စီတယ်အဲ့ဒီအာရုံကျမှန်ဆိုတာအပြောက်ပြီးတော့ချမ်းသာရရှာမယ်ဟုတ်ရဲ့လားခုတည်းကမလို့ဦးဇင်းတို့စဉ်းစားနေဟိုစိုက်စရာတဲ့ဦးကြီးတော်ကိုဒီမှာသဘောကျတယ်မြတ်စွာဘုရားကဟောတာလေအာရုံကျပရမလာကျမ်းမာခြင်းဒီလာတပါ ทำไมไอ้สายไอ้เสียมันไม่รู้ยีดาเลยสุดๆไม่จำมาชินดีละตะบาจุติยะตัวละขันโตตลอดเคยเนี่ยตัวก็ตัวผิดเนี่ยไปโดนอยู่ๆนี่ชินดาบ่เป็ดตะโลละโหละขันเนี่ยมาละขันเนาะอุธิงก็ตะโบจักเลยบรรลุตะโบจักเลยสุดๆเจ้าสว่าเป็นว่าเราสัจจริงไปแล้วตะโบจักล่ะบ่ตัวอุธิงนี่ก็ตะโบจักเลยเจอละเจ้ามายีก้องนี่รู้สิเนี่ยดูว่าไม่เลี่ยวไปแล้วสิว่ายีตะโบยีมายีหน้าโกมะนายอ่ะเลย เจ้ามาอีบกองได้ฉิบไปงั้นขณะโกพ่อเปลี่ยนตาเลยสุจีเนาะเฉิงนี้เนเน่ปู่ยะเล็กๆตาเล็กๆสนามมีเอริอฉิงนี้จะมาดูว่าเงินตาเด้ตุ๊อตุ๊อโจยย่าเนาะเจ้ามาอีบกองได้ฉิบมาเว้ยกุตุกองหมู่เป็ดโกตุ๊เล็กๆตาเนี่ยเลยตุ๊ก็ยูยูดิเหมือนกันตาอุซิโนเลยเว้ยตะบอยินไต่ฉิบโนล่ะไม่ดูเอริกันเนี่ยเนเน่เนาะขณะโกว่าอฉิบปะลาไปเฉยเนเน่ปลาล่ะเด้ตุ๊ก็ ဟုတ်လားမိဝေးတာတကယ်တကယ်ချိတ်ကတမ်းမှာပဲအဲဒါကြောင့်အာရုံကြမှန်ဆိုတာဝင်းနေရင်ဒုဒ္ဒိုက်တောင်မှပြုတ်နိုင်တယ်ဒုဒ္ဒိုက်ကိုရင်ချင်းနေတယ်အဲ့ဒီမှာငါအမြင်နဲ့ငါချင်းကြိုက်ခြင်းမှုရှိတယ်ငါခန္ဓာကိုယ်ကပေါက်ပြန့်နိုင်တယ်ဆိုတာကိုစဉ်းစားမိတဲ့ဒုတိယတိဒုဒ္ဒိုက်ကိုခင်ရင်တယ်တိချက်ကိုသဘာဝကျကျလက်ခံသိခြင်းတာဟုတ်လားဦးဇင်းတို့ကဒါကြောင့်မြတ်စွာဘု ပမာဒထာစဉ်းစားရတယ်။ဒီနေရာမှာလည်းပဲနာကျင်သဘောတရားဆက်စားတဲ့နေရာမှာအထောက်အကူပြုအောင်ကိုယ်ရင်လုပ်။ယေရှုဗျာဒိတကာဟိုနာကုလပိတာဆိုတဲ့ဒီကစီအကြောင်းပြောပြခြင်းနဲ့အနေနဲ့ကြားလို့ရမလားနာကုလပိတာနာကုလမာတာဘုရားနဲ့ဘဝဝများဆိုတာမိဘတော်ခဲ့တာဦးကြီးတော်ကြီးတော်ခဲ့တာဟုတ်လားဒါကြောင့်ယေရှုဗျာကိုမြင်တော့တာလို့တန်းခေါ်လာမလားအဲ့ဒီနာကုလပိတာတရားကြီးကတနေ့တော့မြတ်စွာဘုရားကိုရောက်လာပြီးတော့ရှောက်တယ်။ရှင်ဘုရားတဲ့တပည့်တော်အသက်သက်ကြီးလာပြီ။နောက်ဆုံးအရွယ်ကိုရောက်နေပြီ။သံဃာတော်တွေနဲ့မြတ်စွာဘုရားကိုတပည့်တော်ကူးမြော်ဖို့ဆိုတာသိရှိမှတည်ပြီးတော့မလွယ်ပါဘူးတဲ့။ဒါကြောင့်ပြည်သူ့ကျုံတို့လေးမှာဘုရားတပည့်တော်ကိုတရားကြီးအနိုင်စေတဲ့ကြွေးပါလို့မြတ်စွာဘုရားကိုတောင်းပန်တော့မြတ်စွာဘုရားကတရားကြီးတဲ့တင်ပြောတဲ့စကားပြောတိုင်းမှန်နေတဲ့လူကမကြမ်းပါဘူးခန္ဓာကိုယ်ကြီးကအနေနဲ့နာကျင်နေတယ်လို့ပြောတာဟုတ်အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီစကားကိုထောက်ခံပြီးတော့တရားကြီးတဲ့ဒီခန္ဓာကိုယ်ဆိုတာအာတုရောဟာယံကာယောအန္တဘုတောပရိယောနတ်တော်လို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့သဘောတရားမှာ၃မျိုးတော့မြတ်စွာဘုရားအဲ့ဒီမှာပြောတယ်ဟောဒီခန္ဓာကိုယ်ကြီးကအာတုရအမြဲတမ်းနာကျင်နေတယ်ဟုတ်လားအာတုရအမြဲတမ်းနာကျင်နေတယ်အဲ့ဒါကိုဒီလိုစာထဲမှာတော့အတုရနာကျင်ခြင်းသဘောတရားကိုအမျိုးမျိုးတောင်ဖွင့်ထားတာရှိတယ်။ကျုပ်ပိုင်းဆိုင်ရာနာကျင်နေတာရှိသလိုစိတ်ပိုင်းဆိုင်ရာတွေမှာလည်းလောဘဒေါသကပိတ်ဆက်လို့နာကျင်တာလည်းရှိတာပါပဲ။ဟုတ်ရဲ့လား။အေးဒီခန္ဓာကိုယ်ကြီးကအမြဲတမ်းနာကျင်နေတယ်။နောက်ပြီးတော့ဒီလည်းသဘောကျတာကအန္တဘုတောဆိုတာလည်းသဘောကျတယ်။ဒီခန္ဓာကိုယ်ကြီးကပုတ်တလုံးနဲ့တူတယ်။နော်။အကျဉ်းထုတ်လို့ဘဲဥလို့ခြေကဝဲလာလို့ဆိုရင်ပြစ္ဆေတကကျဉ်းကျဉ်းထန်ထန်ကင်ကြွေလို့ရတာလားအရာဟိုသူ့ကိုမှလည်းတိတိယဟုတ်လားဘာဖြစ်လို့လဲကိုယ်ဆိုရင်နော်ဒီခန္ဓာကိုယ်ကြီးရတယ်အဲ့ဒီပုတ်တလုံးနဲ့တူတယ်အင်မတန်ပြစ္စည်းတွေဘာအာမခံခြင်းမှမရှိဘူးဟိုခြေထဲမှာအောက်ဆက်တို့တေဝီတို့ခြေကပြစ်တာတို့ဝင်ရင်အာမခံဂရန်ဒီဆိုတာပါလို့ရှိရင်ပို့ပြီးတော့ဆံပေးရတယ်ဟုတ်လားပို့ပြီးတော့တန်ဖိုးရှိတယ်။အာမခံမပါဘူးဆိုရင်တန်ဖိုးနဲ့ညော့တယ်ဟုတ်လား။ဒီကနာကိုကြည့်အာမခံချက်ရှိလား။အဲ့ဒီအာမခံချက်မရှိလို့ကအဲ့ဒါတန်ဖိုးကညော့နေတာ။နော် ခနာကိုယ်ကဘယ်လောက်ခိုင်မာမင်းဆိုတာတော့ဘယ်သူမှခံနိုင်တော့ဘယ်သူမှအမခံနိုင်ဘူးပြည့်စုံတဲ့အကြောင်းတရားတွေအများကြီးရှိတယ်ဥဒလုံးနဲ့တူတယ်ပြည့်စုံတယ်နော်ပြီးတော့ပရိယောနဲ့တူဟိုအင်မတန်ပါးပါတဲ့အရေးများလေးနဲ့ပုံထလာသူကလေးနဲ့ဖြစ်လိုက်တာနဲ့တော့မှတွေးရပါလေထွက်လာပြီးတော့သူ့တဘာဝကတန်းပေါ်လာဟုတ်ရလားအဲ့ဒီမှာလက်ဆောင်ဘုရားမိရှိတဲ့စကားတစ်ခုမှတ်သားစေလို့ဒီလိုအမြဲတမ်းနာကျင်နေတဲ့ခန္ဓာကိုယ်ကြီးကိုပိုင်နာတဲ့လူတယောက်တည်းမာတခဏမြတ်ကျမ်းမှာပါတယ်လို့ဝန်ခံခဲ့တယ်ဆိုရင်အဲ့ဒါမိုင်းမင်းလို့ပဲအဲ့ဒီစကားလေးကိုမှတ်သိခြင်းတာဟုတ်ရလားတခဏမြတ်ကျမ်းမှာရေကောင်းပါတယ်လို့ဝန်ခံတယ်ဆိုရင်အဲ့ဒါဘာဖြစ်လို့လဲမိုင်းမင်းလို့ပဲမသိလို့ပဲခန္ဓာရဲ့သဘာဝကိုတကယ်မသိလို့ပါတဲ့ဟုတ်လားအဲ့ဒီမှာပဲဦးဇေနဗုဒ္ဓဘာသာဝင်ကြီးရဲ့ကြားထဲမှာအင်မတန်နာမည်ကြီးတဲ့စကားတစ်ခုအဆုံးမတစ်ခုထွက်လာတာပဲ။ဘာလဲတော့ခန္ဓာကိုယ်သာနာပါစေစိတ်ကိုမနာအောင်ကျင့်လေလို့အဲ့ဒီတရားကြီးကိုဟောတာပေါ့လား။အဲ့ဒီမှာဟောတာနော်။အင်မတန်တန်မှုရှိတဲ့စကားတွေကိုရလား။တစ်ခဏမြတ်ကျမ်းမာပါတယ်လို့ဝန်ခံတယ်ဆိုရင်မိုက်နေလို့ခန္ဓာကြီးကအေးနဲ့နားနေတယ်ပေါ့ဆိုလိုတာကဟုတ်လား။အဲ့ဒီအေးနဲ့နားနေတဲ့ခန္ဓာကိုယ်ကြီးပိုင်တဲ့လူတယောက်မနာအောင်ဘယ်လိုမှလုပ်လို့မရဘူးသို့တော့စိတ်ကိုတော့မနာအောင်ကြိုးစားရမယ်မနာအောင်လုပ်လို့ရတယ်ဆိုတဲ့အခြေအနေရုပ်ကမနာအောင်လုပ်လို့မရဘူးစိတ်ကကိုယ်တကယ်ကျွမ်းကျင်ပဲဆိုရင်မနာအောင်လုပ်လို့ရတယ်အဲ့ဒီစိတ်ကိုနာရယ်မနာဘူးဆိုတဲ့အခြေအနေကိုကြားတော့ရှင်သာရိပုတ္တရာကအခြေချက်ပြီးတော့ဟောတာအဲ့ဒီလောက်တာပါဒါကကြီးကဝန်တာပြီးတော့အဲ့ဒီတရားအချင်းကိုမြတ်စွာဘုရားကမမေ့ဘူး။အဲ့ဒါရှင်သာရိပုတ္တရာကိုသူကကြည်ညိုတော့ရှင်သာရိပုတ္တရာကိုရောက်တော့ရှင်သာရိပုတ္တရာကဒါကကြီးမှတရားဟောခဲ့တယ်။အတိလိုဒီလိုဟောတယ်။ခန္ဓာကနာပါစေစိတ်ကိုမနာတရားဘူးလို့မြတ်စွာဘုရားဟောတယ်။အဲ့ဒါလို့ဆိုရင်စိတ်နာခြင်းမနာခြင်းဆိုတာဘယ်လိုအရာလဲလို့မမေ့ခင်ဘူးလား။မမေ့ခင်ဖြစ်ပြီးအရှင်ဘုရားပဲဟောပါဆိုတော့မှရှင်သာရိပုတ္တရာကဟောတာ။အဲ့ဒါလေးလည်းမှတ်ဖို့ပြင်တယ်။အဲ့ဒါကဟောတယ်ဆိုတော့ဒီခန္ဓာ၅ပါးကိုမာမလို့ဒါဥဒေအတူချုပ်ပြောတာနော်ဒီခန္ဓာ၅ပါးကိုမာမဥစ္စာလို့လွယ်လွယ်မာမဆွေးနွေးသိမ့်လိုက်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးရုပ်ပိုင်းဆိုင်ရာခန္ဓာလည်းနာတယ်စိတ်လည်းနာတယ်နော်ဒီခန္ဓာ၅ပါးကိုမာမဟုတ်ဘူးမာဥစ္စာလို့အကြောင်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားညတာလို့မှမှန်ကန်ကန်သိရုပ်ကနာပြီးတော့စိတ်နာတယ်လို့အဲ့ဒါကိုပြောချင်ပြီးတော့ဟောတာဟုတ်ရလားပရဟိတတို့ဒီနေရာမှာပြောလို့လားတိခန္ဓာကိုဥတ္တလုံးတစ်ဖွဲဘာမှမကန့်ကျင်မှမရှိဘူးအချင်းတည်းပွဲဖြစ်သွားနိုင်တယ်ဟုတ်လားနောက်ပြီးတော့တစ်ချက်စဉ်းစားကြည့်နေတာကျမကြီးကောင်းနေတဲ့အခုလိုအခါမျိုးမှာတောင်းမှတရားဘာဝနာအလုပ်ကိုအားထုတ်ဖို့ခင်းနေတယ်ဆိုရင်ကျမကြီးမကောင်းတဲ့အခါမှာပို့ပြီးတော့ခက်မယ်ဆိုလို့သိကြရတယ်ဒါဦးဇင်းတို့ပြောနေတာစိတ်ကူးရင်ဒီဥပမာပါဘူးနော်ဒီခန္ဓာကိုယ်ကြီးကလည်းအင်မတန်ဆိုးတဲ့အခြေအနေကြီးကိုသိကြဖို့ဥပဒေနေတယ်ဆိုတာလည်းသိကြတယ်ဘဇဝမင်းနိုင်ဘူးဟုတ်လားဒီလိုအခြေအနေကောင်းနေတဲ့အချိန်မှာတော့မလုံနိုင်တာအခြေအနေဆိုးလာရင်ပို့ပြီးတော့မလုံနိုင်ပါဆိုတာလည်းမလွယ်ဘူးမယ်ဆိုတာလည်းသိကြတယ်အဲ့တော့ဦးဇင်းတို့ပြောချင်တာကမောင်မောင်ခေါ်တော့ကိုကျန်ထိုးတဲ့နေလို့ထင်တာပဲနေတကမာကြီးလေးဟုတ်လားအေးအချင်းလေးတရားကတော့အင်မတန်ဆိုးတဲ့နေကိုဥတည်နေတာအသိမရှိသိမရှိပြောတာမဟုတ်ဘူးဟုတ်လားလူတိုင်းလူတိုင်းအင်မတန်ဆိုးတဲ့အချင်းလေးဒီကိုဥတည်နေတာဟုတ်လားဘလို့မှလည်းကြားလို့မရဘူးအဲ့ဒီအခြေခံကဟုတ်လားဒါကြောင့်ဒုတိယစဉ်းစားဆင်ခြင်ရမယ့်အချက်ဒီနာကျင်တရားနာကျင်တရားကိုစဉ်းစားရင်အာရုံချက်မှဆိုတဲ့ကျမ်းမာရေးကောင်းခြင်းမှမှုအကြောင်းပြုပြီးတော့ဖြစ်ပေါ်တဲ့ဒုတိယတရားလေးကျင်းသွားမယ်လို့ဒီအကျိုးရလာကိုရနိုင်တယ်လို့ပြောတာဟုတ်လားအေးနောက်တတိယစဉ်းစားရမှာလည်းဒီသေခြင်းတရားသေခြင်းတရားဆိုတော့ပို့ပြီးတော့ထည့်ရောက်သွားတယ်ဒါကြောင့်မရဏတို့တိကမထကြတော့ပို့ပြီးတော့ကျေကျေပြန့်ပြန့်မျက်စုံပြန်အောင်ဟောတာပေါ့ဟုတ်လားဒါကြောင့်ငါခန္ဓာကိုယ်ကပြင်းရနိုင်တယ်ပြင်းခြင်းသဘောတရားကိုငါဘယ်လိုမှမရှောင်လွင်းနိုင်ဘူးလို့စဉ်းစားတဲ့ပုဂ္ဂိုလ်ဒီတဲ့အတ္တိဘိက္ခဝေဇီဝိတေဇီဝိတမတောရေနပတိနမတ္တဘတ်တော်ကဒီမှာငါအသက်ရှင်နေတယ်ဆိုတဲ့ဇီဝိတမှဆိုတာရှိတယ်ပိတဲ့ဓာတိတွေသဘောပေါက်ဖို့အင်မတန်အရေးကြီးတယ်လို့ထင်တယ်။မတိမတာရှိနေတာနော်။ငါရှင်းသန်းနေတယ်ဆိုတာကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာပါလေလို့မှန်ဇိဝိတမှာ။အဲ့ဒီဇိဝိတမှာနေလည်းဒုက္ခတရားကိုဖြစ်စေတာပဲ။သင်ရသိမ့်တယ်။သင်ခြင်းသဘောတရားကိုမရှင်းနိုင်ဘူးလို့စဉ်းစားတဲ့ပုဂ္ဂိုလ်တွေအဲ့ဒီဇိဝိတမှာကြောက်တယ်တော့မဟုတ်ပါနဲ့။ ဒီဝိဒါမှာပျောက်ရင်ဒီဝိဒါမှာကြောင့်ဖြစ်ပေတူးတဲ့တရား
ပျောက်လေးတယ
်တူးတဲ့ပျောက်ရင်အရှင်ပျောက်မှာပဲဟုတ်ရဲ့လားအေးအဲ့ဒီတော့ပိဿမဆုတော်ကငါမသိရလိမ့်မယ်ဆိုတဲ့အချက်ကိုအမှန်တကယ်လေစဉ်းစားရတယ်ဒါကိုစဉ်းစားတဲ့နေရာမှာဘုရားတို့အမှုတို့ပါဠိတော်သတ္တကတိပ္ပမာနာရှိတဲ့အရကသုတ္တံဆိုတာကိုနည်းနည်းပြောခြင်းတယ်ပိဿလူရဲ့စိတ်ထဲမှာသိရတဲ့အရာကိုစဉ်းစားတဲ့နေရာမှာအချက်လက်ကလေးတွေရအောင်လို့ဟုတ်ရဲ့လားအဲ့ဒီအရကသုတ္တံမှာဦးဇင်းတို့ဘုရားတော်ကြီးကအရကဆရာကြီးဆိုပြီးတော့ယတိကြီးတော်ကိုလေးစားပင်ရင်ရပြီးတော့ကမယံကဝိကမနာဘာနဲ့ပေးခွာထားနိုင်တယ်ပေါ့တပည့်ယတိရာပေါင်းများစွာရှိတယ်နော်အဲ့တော့သူရဲ့တပည့်တွေကိုဘယ်လိုဆုံးမတယ်ဆိုတော့စိတ်သာလို့တဲ့လူသားတွေရဲ့အသက်ဆိုတာတူတူလေးတဲ့အရှိကြီးမဟုတ်ဘူးလေနော်ဆန့်ကျင်ဘက်ကလေးနဲ့ပြောတာနော်တူတူကလေးတဲ့အရှိကြီးမဟုတ်ဘူးနော်လူသားတွေရဲ့အသက်ဆိုတာနည်းနည်းလေးတဲ့အများကြီးမဟုတ်ဘူးလေနော်နောက်လူသားတွေရဲ့အသက်ဆိုတာခန္ဓာကိုယ်လေးတဲ့အများကြီးမဟုတ်ဘူးပြောလို့ကလေးတော့တူတူကလေးအရှိကြီးမဟုတ်ဘူး။နည်းနည်းကလေးအများကြီးမဟုတ်ဘူး။ပြီးတော့မှလည်းခဏကလေးအကြာကြီးမဟုတ်ဘူး။ဒါကြောင့်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒီအသက်ရဲ့မခိုင်မာတဲ့အကြောင်းအမှတ်ကံကျမရှိတဲ့အကြောင်းတူတော်တဲ့အကြောင်းကိုစဉ်းစားပြီးတော့မသိခင်အခိုက်အတန့်လေးမှာကတ္တကကုသကစိတ်တက်ကဓမ္မစရိယကောင်းတာကိုတုတ်တဲ့နဲ့မြတ်တာကိုကျက်တဲ့နဲ့ပြောတာလေးဖြည့်မိတယ်နော်ကတ္တကသုတ္တကသောမှုကိုပြုတဲ့နေသတိတက်ပါဓမ္မစီရင်မြတ်တော်ခြင်းကိုကျင့်တဲ့နတ်တိဇာတတအပရဏံဝိပွားနာတဲ့သတ္တဝါမသိဘူးဆိုတာဘယ်တော့ခါကမှမရှိပါဘူးတဲ့ဟုတ်လားအဲ့ဒီမှာဘုရားတော်ကြီးကဥပမာခုနှစ်ချက်နဲ့သိရင်တော်တရားကိုစဉ်းစားဖို့တပည့်တွေကိုဆုံးမဘုရားဖြစ်ပြီးမှပြန်ဟောတာပေါ့ဥပမာခုနှစ်ချက်ကိုဦးဇင်းတို့အကြံပြန်လေးပဲပြောမယ်ပင်တို့အစာလေးတွေတော့ပဲပြောမှာတော့အေးမြက်ပြားနေပြောက်တို့ဆောင်းလာမှာမြက်ပြားမှာနှိမ့်ပေါက်ကလေးတွေမစိမ့်ပေါက်ကလေးတွေကြီးလို့ဝန်းတော်လက်လက်ကလေးတွေလိုတိုင်းကြီးလို့နော်အဲ့ဒါနေလုံးကတဖြည်းဖြည်းနဲ့မြင်းမြင်းမြင်းမြင်းတက်လာတာတဲ့ခင်ဗျာဒီနှိမ့်ပေါက်ကလေးကဘယ်အချိန်ပြောက်သွားမှာမသိဘူးအဲ့ဒီနှိမ့်ပေါက်ကလေးရဲ့တည်တတ်နေတဲ့အချိန်ကာလတွေဘယ်လောက်ကြာတယ်လဲဘယ်လောက်မှမရှိဘူးအဲ့ဒါလိုမျိုးကိုယ့်ရဲ့အသက်တွေမြေပြားမှာတွေ့ကပ်နေတဲ့နှင်းပြောက်အဖွဲ့အင်မတန်ကြောက်ပယ်တဲ့ဖြစ်ပေတယ်လို့စဉ်းစားရတယ်။ဒီအချက်ကိုမိသားစုတော်ဘာလို့သူ့အသက်လေးတဲ့ရှိပြီးနားလည်ရှိပြီးအကြာကြီးနေခဲ့ရတယ်လို့ထင်တာ။မထင်ပါဘူးမနေ့တကယ်ကတော့ပဲဟုတ်ရတာ။ဒီနောက်လည်းပဲဒီလိုတင်ဦးမှာပဲ80 80ဖြစ်သွားလို့လည်းငါအကြာကြီးနေခဲ့ရတယ်လို့ခံစားရမှာခံစားရမှာဟုတ်လား။အေးမြေပြားနှင်းပေါက်ပြပြားနေပြောက်မိုးပေါက်ရှိပွက်နော်ဟိုမိုးရီကြီးကြီးရွာတဲ့အခါခြေပြင်ပေါ်မှာမိုးပေါက်ကကျတော့ဝိုင်းနေတယ်ဝိုင်းနေတယ်အကွင်းလေးတွေထင်သွားတာသိရနော်အဲ့ဒီအကွင်းလေးတွေဘယ်လောက်ကျတယ်ဘယ်လောက်မှမကျဘူးအဲ့ဒါတွေကလူတွေရဲ့အသက်ကမကျဘူးဆိုတာကိုစဉ်းစားရတယ်ပြပြားနေပြောက်မိုးပေါက်ရှိပွက်ရှိတဲ့ဒုက္ခရှိဒီမြင်တဲ့မြေပေါ်မှာဒုက္ခလေးနဲ့ချိန်လိုက်တယ်ဆိုရင်အကြောင်းလေးတော့ထင်သွားတာအမှန်တည်းသို့တော့အဲ့ဒီအကြောင်းလေးကပြီးပြီးပြောင်းပြောင်းပဲထင်ထင်ပြည့်ပြည့်ပဲနောက်ကကြီးတန်းကတွန့်ပြီးတော့ဖြစ်လိုက်တယ်အဲ့ဒီဒုက္ခရဲ့အရှင်လေးမှာပဲအရာလေးထင်မလို့လေးဖြစ်ပြီးတော့တောလျှောက်ပြစ်ပြီးတော့မလိုက်ဘူးလားမြန်တယ်နော်ဒီအဲ့ဒီဥပမာဟုတ်လားမြေပြားနေကြောင်းဘိုးပေါင်းရှိပွဲရှိတဲ့ဒုက္ခရှိတောင်းကြမြင့်နေပြတ်တယ်လို့ဉာဏ်ကြိုက်ပြတယ်တောင်းကြမြင့်တယ်တောင်ကျမ်းပြည့်ဆိုတော့အရှိအဟုန်ကြီးအောင်ပေါ့မြေတီထင်းကြောင်းလေးအမိုက်တွေကိုတည်ဆောင်ပြီးတော့တလခုတလခုတစ်ခါတည်းဆီစဉ်သွားတာဟုတ်လားရှင်စည်းအင်မတန်တန့်နေပေါ့နော်အဲ့ဒီတောင်ကျမ်းမြေကရက်နေတဲ့အချိန်ဆိုတာရှိနေမလားရှိသူကအချိန်နဲ့အမျှဆီစဉ်နေတယ်အဲ့ဒီဆီစဉ်တဲ့နေရာမှာလည်းနှိမ့်နှိမ့်ဝဲဝဲဆီစဉ်တာကမြင်းမြန်ဆန်ဆန်ဆီစဉ်နေတာလားမြင်းမြန်ဆန်ဆန်ဆီစဉ်နေတာအဲ့လိုပဲလူတွေရဲ့အသက်ဆိုတာလည်းပဲအမြဲတမ်းဆီစဉ်နေတယ်ဆီစဉ်နေတဲ့မြေတစင်းနဲ့တူတယ်ဘယ်ဒီကိုဥပ္ပိတာလဲဒီပဂရိမြစ်ဒီပေတတိုးရာကိုဥပ္ပိနေတယ်လို့ဒကာဒမတို့ဦးဇင်းတို့ရဲ့ရှင်သန်ခြင်းဆိုတဲ့မြေတစင်းကပေရင်းတရားလေးကိုတော့သဘောတရားလေးကိုဥတည်နေတာပဂရိမြစ်ဒီအယက်အနာမရှိတယ်လို့ဒကာဒမတို့ဦးဇင်းတို့ရဲ့ရှင်သန်ခြင်းကလည်းအယက်အနာမရှိဘူးကိုယ်ကတော့ကိုယ်အလုပ်ကိစ္စနဲ့ပြန်မတဲ့အခါမှာညဖြစ်ဖြစ်တဲ့ချိန်နားယူတယ်လို့ပြောတာပေါ့သို့တော်ဒီခန္ဓာကိုယ်ရဲ့တည်ရသွားတဲ့အတုကနားတယ်လို့ရှိသလားမရှိဘူးဘိုးဘောက်ကလေးတွေမြင်လိုက်သလားလို့ ช่องนั้นนี่ไม่ได้กับเคสอ่ะโหล่ะเนาะอะนี่တော့ဟိုမုဂ္ဂုစိတော်ဘုရားကြီးရဲ့စကားကိုယူပြောရရင်တော့ဒီခန္ဓာကိုယ်ပြရသွားတဲ့အတွက်ရှိလိမ့်တော့ရင်လည်းသွားတာပဲ၊တမင်စာရင်လည်းသွားတာပဲ၊စကားပြောရင်လည်းသွားတာပဲ။ဟုတ်လား။ကိုကတော့မိမိရရနေလို့သူကသူ့အလုပ်ကိုသူ့ဘုံမှာလုပ်နေတာ။ဟုတ်ရဲ့။ဒါကြောင့်ဒီဘုရားတော်ကြီးပြောတဲ့ဥပမာကိုသင်ကအမှန်တန်သဘောကျတယ်။ဒီအသက်မှာအရှင်ဘုရားနဲ့ဆင်းဆင်းနေတဲ့တောင်ကျမ်းမြစ်ရစင်းသက်ဖွဲ့ချက်ချင်းလာနေဆိုတာမရှိဘူး။ဒီကိစ္စကိုသိထားရတယ်။ဟုတ်ရဲ့လား။ရဲ့ဖြာခင်းကြောင့်မိုးပေါင်းရေပွက်ရေတက်လို့ရှိတောင်ချမ်းမြစ်နဲ့ထွေးမြစ်တွေတွေတွေတွေတော့တွေတယ်သိဖို့ကဒါပြောတာဟုတ်လားသိအောင်တဲ့တွေတွေရဲ့အခါသိကူးကြည့်တယ်မှာဟုတ်လားတွေချာနဲ့စုပြီးတော့ဖတ်ဆိုထွေးလိုက်တာထွေးလိုက်လို့ထွေးလိုက်မှမသိဘူးဘယ်ချိန်မှမပါလို့ပဲလို့ကြိုတင်စဉ်းစားတာကဘာမှမရှိဘူးတွေတွေတဲ့ပြည်ချာအင်မတန်မှလွယ်တယ်ဟုတ်ရဲ့လားဒါကြောင့်သိခြင်းသဘောတရားဆိုတာအဲ့ဒီတွေတွေတော့လွယ်ဟုတ်လားတိတ်ပြီးတော့ကိုယ်ဘဝကြီးကိုခန္ဓာနာနာကြီးကြီးကျယ်ကျယ်အမှားတကယ်ရှိရှိကြီးချင်းမနေနဲ့လို့ပြောရမရဘူးလားရောက်တယ်နော်ရပြန်နေပြောင်းမိုးပေါင်းရေပေါ်ရေချဲတုံးချစ်တောင်ညာမြင့်နဲ့ထွေးပြစ်တွေအပူပင်းကိုထက်ပြောင်းပြတ်တာတနေ့ကအပူပင်းထားတဲ့သာဝတိကြီးရေတောက်တော့ပြီးတော့အဲ့ဒီပေါ်ကိုအသာလုံးလေးတို့လက်သက်ချင်းလာတုံးပြီးတော့ပြစ်ချလိုက်မယ်ဆိုလို့ရှိရင်လိန်တုံးပြီးတော့နောက်တော့ဒီကိုလည်းတော့ထပ်ပြီးတော့မလုပ်တော့ဘူးချမ်းချမ်းသွားတယ်မြန်တယ်နော်အဲ့လိုပဲတခါတော့ဘုရားရှင်တို့ရင်အသက်ဆိုတာမြန်တယ်ဒါပြောတာပြန်နောက်ဆုံးဥပမာကအဘူဘင်းဦးတဲ့ကြောင့်ပြက်တာတန်မီနွားနဲ့ဟောနွားတက်တဲ့ကသူဝဲလာတဲ့နွားကိုနွားတက်ရင်ကိုဆွဲသွားတဲ့မြင်ကွင်းအဲ့ဒီနွားရဲ့ခြေလိုင်းလိုင်းခြေလိုင်းတိုင်းတည်ဖို့နေတယ်တည်တယ်နော်ခုတကံကားတို့ကလည်းသူရဲ့နေ့ရက်တိုင်းနေ့ရက်တိုင်းတည်ဖို့နေတယ်တည့်ရက်ကိုသွားရင်တည့်ရက်စာနေသွားတယ်နေ့ရက်ကိုသွားရင်နေ့ရက်စာနေသွားတယ်ဒါကြောင့်ဘဝရဲ့လက်ကျန်အချိန်ကအချိန်နဲ့ကနေလိုက်နေတယ်ကိုလိုက်နေတယ်ခန်းလိုက်နေတယ်ဒီချက်ကိုသတိထားပြီးတော့လက်ကျန်လေးကိုညှိုးထားဖို့ပြောခြင်းလားတချို့ကတည်ရင်တရားကိုစဉ်းစားလို့ရှိရင်ဟာစိတ်ပြအာရုံပြီးတော့ဘဝလုံးချင်းသိကံနေလေးရှိမှမဟုတ်ဘူးလို့အတွေးနဲ့ရန်ထင်တာလေးရှိတယ်အမှန်စင်စစ်သိခြင်းသဘောတရားကိုစဉ်းစားရင်စိတ်တဲ့တွေကပို့ပြီးတော့အားတက်လာဘလို့အားတက်လာတာလဲဆိုတော့ကိုယ့်ရဲ့ဘဝကိုကိုယ်တန်ဖိုးထားတယ်ဘဝတိတ်ပြီးတော့မကြံဘူးမကြံတာကိုကောင်းတာကိုလုပ်နိုင်သွားဖို့အရေးကြီးတယ်ဆိုတော့သူ့မှာဟိုနေရမဲ့အချိန်မှာဘလို့နေမယ်ဆိုတဲ့သူ့ရဲ့ကြီးရဲ့ချက်တွေကြီးမှန်းချက်တွေကပို့ပြီးတော့ခိုင်ပါတယ်ပြတ်သားတယ်ဘာလို့တော့လဲဆိုတာရှိတယ်တည်ရင်တော်တဲ့ကိုမစင်းစားတဲ့တော်ကဘဝမှာဝိုးလိုဝါနနေသွားတာကိုလိုလိုကြည့်လို့လို့ဒါမှမထူးသောမဆန်းသောကိစ္စတွေနဲ့ပေါ့ပေါ့ရော့ရော့နေပြီးတော့ဒီလိုနဲ့တန်ဖိုးရှိတဲ့အချိန်ကအချိန်ကြီးကုန်သွားတာပင်နည်းနဲ့မှမတူနိုင်ဘူးတည်ခြင်းကိုအမှန်ရတယ်နည်းနဲ့တည်ခြင်းကိုအမှန်မှန်ရတယ်ဘဝကိုတန်ဖိုးထားဖို့ခြင်းနဲ့မတူဘူးဘဝကိုအလေးနဲ့စဉ်းစားဖို့ခြင်းနဲ့မတူဘူးဒါကြောင့်ဒီလိုကြားဖြတ်ပြီးတော့ပြောလိုက်ခြင်းလေးပဲပြင်းရင်ကိုစဉ်းစားလို့ရှိရင်အကျဉ်းအားဖြင့်အချက်တစ်ချက်ကိုသဘောပေါက်မယ်အဲ့ဒါကလည်းဆိုတော့ဘာကတန်ဖိုးရှိတယ်ဘာကတန်ဖိုးမရှိဘူးဆိုတာအဲ့ဒါတကယ်သဘောပေါက်တယ်သူများပြောရင်ဒီကလက်မခံဘူးနော်ဒီပင်ကုသိုလ်ကမှတန်ဖိုးရှိတာဒါကသိတန်ဖိုးမရှိဘူးလို့ပြောရင်နားရှိလို့လားကြားရလားစိတ်ထဲကနှဲ့နေတဲ့လက်မခံဘူးဖြစ်ရင်လေကိုယ်ကိုယ်ရဲ့ပြင်းပြင်းသဘောတရားကိုစဉ်းစားရင်ဒါတန်ဖိုးရှိတယ်ဒါတန်ဖိုးမရှိဘူးတန်ဖိုးရှိတာကဘယ်လောက်ရှိတယ်ဘယ်လောက်မရှိဘူးလို့သိပါသိနိုင်တယ်ဒါတစ်ချက်နော်နောက်ပြီးတော့တည်ရင်တရားကိုစဉ်းစားနေဒါအရေးကြီးတယ်ဒါအရေးကြီးဘူးဒီချက်ကိုလည်းသိတယ်ခုလူတွေကတည်ရင်သဘောတရားကိုမစဉ်းစားတော့တရားနာကိစ္စကိုလည်းပဲတည်ရင်လုံးစိတ်ဆင်းရဲခံမအောင်အရေးကြီးရင်ဖြစ်ဖြစ်တာလေအင်းဒီကမာကြီးကဟုတ်ရလားအဲ့ဒါမစဉ်းစားတော့စဉ်းစားတော့အရေးကြီးရင်ကြီးနေတာတော့ဘာလို့အဲ့တော့တည်ခြင်းတရားကိုစဉ်းစားမှဒီကိစ္စကဘယ်လောက်အရေးကြီးလဲဒီကိစ္စကဘယ်လောက်အရေးကြီးဘူးဒါကတော့ထားလိုက်ပါမဖြစ်တဲ့ကိစ္စမရှိဘူးထားနိုင်တယ်ဟုတ်လားဒီကိစ္စကတော့ဘယ်လောက်အရေးကြီးလဲဘယ်လောက်အရေးကြီးလဲကိုယ့်ကိုယ်ပိုင်ဉာဏ်နဲ့သိတယ်သူများပြောရင်သိတဲ့ခံတော့နော်လူတွေကတော့ဒါကြောင့်တည်ခြင်းကိုစဉ်းစားရင်ဒီနေရာမှာတော့မြတ်စွာဘုရားကအစီဝိတ္တမှန်ပြောက်ပြီးတော့ဗါတဲ့တော့ကြိုးလိုက်ခြင်းပြီးတော့ချမ်းသာရရတိပိဒါဥစ္စေတို့ကရကတုတ်တံကိုပြင်ပြပြီးတော့ပြောတာခဏပါဟုတ်ရဲ့လားဒါကြောင့်ဒီနေ့ပါဆိုတော့တို့တည်ခြင်းတော်တရားကိုစဉ်းစားပြီးတော့ဘဝရဲ့လက ကြံစီကိုတံပိုးထားပြီးတော့တံပိုးရှိတာကဘာတံပိုးမရှိတာကဘာပရိကြီးတာကဘာပရိမကြီးတာကဘာဆိုတာကိုမှတ်ချက်နားလည်ပြီးတော့တံပိုးရှိတာကိုရွေးလုံးလေးကိုအရေးကြီးတယ်အရေးကြီးတာကိုအရှင်းလုံးလိုက်ပြီးကိုအရေးကြီးတယ်ဟုတ်ရဲ့လားဒီဒါကတော့အရေးကြီးတဲ့ဘုံတရားတံပိုးရှိပြီနော်ပုံနာတေကိုယ်ကနဲ့တွဲအမြင်နေတိုင်းရှိကိုယ်ကဘာဟုတ်လားကိုယ်တရားဟောတာတဏှာကြီးရှိတော့မယ်ဗျာဟုတ်လားတရားကတကယ်ရှိတော့မယ်တဲ့သူလည်းနှစ်ပါးတော့ကျန်နေတယ်ဟုတ်လားအေးကိုယ်ကွာရတဲ့သဘောကိုမလိုရမယ်ရှင်းလာရမယ်ကိုယ်ကချင်းမြတ်လို့ရတဲ့ပုဂ္ဂိုလ်တွေကိုယ်ကိုချင်းမြတ်လို့ရတဲ့ပုဂ္ဂိုလ်တွေဟုတ်လားကိုယ်မြင့်တဲ့တရားတွေနဲ့ကိုယ်တန်ရောရှင်တွေနဲ့အစုဖွဲ့ပြီးဖွဲ့နေပြီးတော့တို့တွေဆိုတာဒီလိုနေရတာပဲဟုတ်လားဒီအဲ့ဒါတွေကထာဝရသဘောကိုယဉ်လာမဟုတ်ဘူးဟုတ်လားတခဏပြတခါတလေများဆိုရင်ဂျုံလာကြီးကြောင့်မှပြီးဆုံးသွားနိုင်တယ်ဟုတ်ရဲ့လားကိုယ်ကွာသွားနေရမှာအဲ့ဒီကိုယ်ကွာခြင်းသဘောသိနာမယ်ဆိုလို့ရှိရင်သူ့ကြတာမှန်လို့မြတ်စွာဘုရားကမပြောတော့ဘူးတတ္တဝါဒီမှာသန္နာတာကနော်အချင်းချင်းမကောကြတဲ့ပြေတန်တဲ့ပုဂ္ဂိုလ်ရဲ့ပုံမှာပြေတော်ဆွေးနွေးနေတဲ့သန္နာတာကဆိုလို့ရှိတယ်အဲ့ဒီသန္နာရာကကြောင့်ဒုတိယတရားဖြစ်တယ်ဒုတိယတရားကြောင့်အစဉ်ချင်းဖြစ်တယ်။ကိုယ်ကွာရမဲ့တရားကိုစဉ်းစားမယ်ဆိုရင်အဲ့ဒီဒုတိယတရားဖြစ်ပေါ်ကြောင်းဖြစ်တယ်။သန္နာရာကတည်းကကြောက်သွားလိမ့်မယ်။သို့မဟုတ်ပါသွားလိမ့်မယ်။ဒီကျိုးတရားတွေ။ဟုတ်ရဲ့လား။ဒါကြောင့်ကိုယ်ကွာရမယ်ဆိုတဲ့သဘောတရားကိုစဉ်းစားရတယ်။ဘဝအတူတူနေရရတယ်ဆိုတာသာဝရသဘောမဟုတ်ဘူး။ဒီကိစ္စကိုစဉ်းစားလို့ရှိရင်မိတ္တပေါင်းတော်ကတော့အတူတူနေရတဲ့ပုဂ္ဂိုလ်ရဲ့အပေါ်မှာဥပြီးတော့တံပိုးထားတယ်ဥပြီးတော့လည်းပဲဟိုမြတ်လို့တဲ့သဘောလေးဖြစ်တယ်။တန်ရုံးနေတဲ့မြတ်လို့တဲ့ဆိုတာလေမိတ္တတရားနဲ့ပုံနေရတဲ့အခိုက်အတန့်ဒီဘလောက်ကြာလဲဆိုတာတော့မသိနိုင်ဘူး။တယောက်တစ်ယောက်ဥပြီးတော့တံပိုးထားတယ်။ဟုတ်ရဲ့လား။အဲ့လိုမျိုးမဟုတ်ဘဲနဲ့မိမိရဲ့ပုံစံသာနေပဲဆိုရင်တော့ပြိတဲ့ရင်အစွဲနာပဲဆိုလို့ရှိရင်ခွဲခွာတဲ့အချိန်မှာတော်တန်ဆင်းရဲလေးပဲ။ဟုတ်ရဲ့လားတဘာဝတရားကြီးကတော့ဘယ်လိုမှရှုပ်ပါမလို့သူကသူ့လမ်းနဲ့သူသွားမှာပဲသူ့လမ်းနဲ့ကပါလဲဆိုတော့ကိုယ်ရဲ့သွားအောင်လုပ်ဖို့တူတာခွဲခွာရအောင်လုပ်ဖို့ကတူတာဒါကသူကတဘာဝကြီးပဲတတ္တဝါတွေကိုမုံလို့လုပ်နေတာလည်းမဟုတ်ဘူးခွဲခွာရမယ်ဆိုခွဲခွာရမယ်သဘောဒီနေ့မှာကိုယ်လမ်းနဲ့ကိုယ်သွားကြရမယ်ဆိုတဲ့သဘောကတော့ကရင်အစ်မတန်မှန်တဲ့တဘာဝပါလားအဲ့ဒါကတဘာဝတရားကြီးရဲ့သူကကအလုပ်နော်ခုတည်းကမှတော့ဦးဇင်းတို့ကုလူစင်တွေကလည်းပဲအဲ့ဒီအချက်ကိုရေးရင်းနဲ့နှိမ့်နဲ့ကသဘောမပေါက်တဲ့အခါကျတော့တန်ရုံးစင်တွေနဲ့တယောက်ကိုတယောက်မလုပ်ထားတော့ဆွဲထားတယ်။အဲ့မြလို့လို့နဲ့အတင်းဖက်တွေထားမယ်ဆုတ်ထားမယ်ဆိုတော့သူကတော့လက်ပြက်ပြက်ဘာပြက်ပြက်ဆွဲပြက်သွားမှာပဲ။ဟုတ်ရဲ့အမြင်ရလားလက်ရှိတွေကိုအေးဒါကြောင့်အဲ့ဒီသဘောတရားတွေကိုပြီးပြီးတော့အစွဲနာပဲဆိုရင်ဝက်ပါတဲ့အချိန်မှာဒုက္ခကြီးလိမ့်မယ်။တနည်းအားဖြင့်လည်းပဲအစွဲနဲ့စိတ်ကြီးနဲ့ဖွဲ့ရရင်ဘယ်လိုမှပြည်နေမှာမဟုတ်မပြည်နေတဲ့စိတ်နဲ့ပြည်မယ်ဆိုရင်မပြည်နေတဲ့ဘဝကိုရောက်သွားနိုင်တယ်။ဒါကြောင့်အတူတူနေရတယ်ဆိုတဲ့ကိစ္စကိုထားဝနာမဟုတ်ဘူးဆိုတာကိုနားလည်ပြီးတော့သန္တာရာဂတွေကိုလျှော့ဖို့လိုဘူးလားမလိုဘူး။ဒီကိစ္စနဲ့ဆက်သက်ပြီးတော့အရှင်တို့ညစွာဘုရားလက်ထက်ကဖြစ်ဖြစ်ဒီလိုပြောပြနေနေဟိုအာနန္ဒပတိကြီးဆိုတာကြားလို့တယ်နော်။သူကအင်မတန်ဆွဲလန်းမှုအားကြီးတဲ့ပုဂ္ဂိုလ်နော်ရှာလာတဲ့ပြည်စီဘူးမှမပေးနဲ့ပေးတယ်ဆိုတာအာလို့မသူကအောက်ကြီးတောင်ယူတာဟုတ်လားအကုန်လုံးကိုရှိမှနော်ဒါတွေအကုန်လုံးအတိုင်းနဲ့ဝိုင်းတဲ့အကုန်ရှိမှသူ့ရဲ့အယူဆကအစ်မတန်ကျန်းကျန်းတယ်ပေါ့နော်ဒါတွေကိုထာဝရဆိုတဲ့အမြင်သူကစွဲလုံးမှရှိတာပေါ့အဲ့တော့သူကပါလို့ဆိုအတင်းဆုံးကြိုင်ထားတဲ့သဘောရှိတယ်အဲ့တော့ပေးတဲ့အခါကျတော့အဲ့ဒီအစွဲနာတဲ့စိတ်ကြီးနဲ့ပေးတော့တောင်းဆန္ဒဖြစ်ပြီးအစ်မတန်လည်းတရုပ်ဆိုးတယ်နော်ဘုသူဖြစ်တဲ့ယောမတော်အစ်မတန်ဆင်းရဲတယ်လို့ပြောတယ်သူအကြောင်းအကျေပြောရင်အချိန်ကဘယ်လောက်ကိုဟုတ်လားနောက်တော့သူ့အမေကတော့မှသူပါလို့ရှင်တောင်းရစားသွားတာဆင်းရဲလို့ဆိုပြီးတော့မတ်တက်ပြည်တွေလေးမှပြစ်ထားလိုက်တာဟုတ်လားအဲ့ဒါနဲ့သူတော်တော်လေးကြီးလာတော့စံမုတ်ကြီးတွေဘယ်သူမှအေးပြေမဲ့လို့မရှိဘူးဟုတ်လားဆင်းရဲမှုခွာနဲ့ကလေးလေးပါနောက်ဆယ်တန်းကိုနှစ်တန်းအရွယ်လေးနေမှာပေါ့အဲ့ဒါနဲ့သူတတိကြီးဘဝတော်ကနေခဲ့တဲ့အိမ်ကြီးကိုတွေ့တော့ဟာတာအိမ်ကြီးဒီနေ့ကြည့်တော့ကြည့်တော့ငါအိမ်ကြီးဆိုတာဟုတ်သေးတာမဟုတ်တော့ဘူးအရင်ဘဝကတော့ဟုတ်တယ်ဒါပေမဲ့အရာရာကကြောင်းနေတာပြီအဲ့ဒီအရာရာကြောင်းလဲသွားမယ်ဆိုတဲ့အချက်ကိုသဘောပေါက်ဖို့ပဲအချိန်ကလာတော့ပါလေအဲ့ဒါနဲ့သူအဲ့ဒီသူ့အိမ်ကြီးကလည်းကြည့်ကြည့်ကျန်တာလေသူ့တိုင်းကိုခဏချက်လောက်ကျန်တာအဲ့ဒါသူ့အိမ်ကြီးကသူ့ တည်တာဘဝချတော့တက္ကမုတ်တတိယယောက်ဘုရောက်တော့သူ့ရဲ့သာမူလပိရိကမွေးထားတယ်သူ့မြည်လေးတွေပေါ့အဲ့ဒါနဲ့တွေ့ရှိတယ်အဲ့ဒီမြည်လေးတွေကဒါကအဖို့လို့ပဲပြီးတော့မယ်အဲ့ဒါနဲ့အဲ့ဒီကလေးကြီးတွေကဒီလောက်ကြောက်ဆင်သွားတဲ့ကလေးကိုမြင်တော့ကြောက်တတ်ပြီးတော့မေ့သွားတယ်လို့ဆိုတယ်အဲ့ဒီမှာအဆောင်ချက်တွေကရောက်လာပြီးတော့ဒီကလေးကိုတခါနဲ့ဆိုင်နဲ့ပြီးတော့ပေးပြီးချုပ်ပြီးတော့ခြေတော်ကကြောက်ရတယ်ဆိုပြီးတော့အမိုက်ပုံပေါ်ဖြစ်တာဟုတ်ရဲ့လားအဲ့ဒီမှာမြတ်စွာဘုရားကတွေ့တော်မှာရှားနာနာကိုခုတ်ပြီးတော့ဟုတ်လားအေဒါအာနန္ဒတတိယကြီးပဲလို့ပြောတော့ဘုရားတိတိကအမြဲတမ်းမြင်နေလေအဲ့ဒီမှာမြတ်စွာဘုရားကဒါမင်းနဲ့ပြီမင်းမယုံလို့ရှိရင်သူလူဘဝတုန်းကမင်းအဖေဘဝတုန်းကပြောက်တာနဲ့ချွေလို့တယ်မင်းတွေထားထားတယ်ဆိုတာမင်းမသိဘူးမို့လားအဲ့ဒါသူ့ကိုမေးပါလားအဲ့ဒီမှာမေးတော့အဲ့ဒီကလေးကအကုန်ပြတာဘုရားတိတိကရှုံတာအဲ့ဒါဦးဇင်းတို့ပြောကြတာကအဲ့ဒီကောအဲ့ဒီကိစ္စလေးအဲ့ဒီဇာတ်တမ်းလေးကိုဘောင်းနဲ့ပါလို့ပေါ်လာတာလည်းရှိတယ်။ထေတာမအိတ်ကြီးလို့သူထင်တယ်ဆိုတာလေးကိုပြန်လာတာစိတ်ထဲမှာတွေးမိတာဟုတ်ရဲ့လား။ငါအိတ်ကြီးဆိုတာအမြဲတမ်းကဟုတ်တယ်လား။မဟုတ်ဘူး။ဒါကသာသမီတွေငါဒါမဆွေမျိုးတွေဒါမလူတွေဆိုတာကအမြဲတမ်းဟုတ်လားဟုတ်နိုင်တယ်လား။မဟုတ်နိုင်ဘူး။ဟုတ်ရဲ့လား။ဟုတ်ဦးဇင်းတို့ပကုတ်ကူမျိုးနဲ့တည်းမှာကြွားကြရမှာတခါကြီးဥွှေစင်တကယ်အဖြစ်ပြန်နော်အဲ့ဒါသူကနောက်ဘဝလေးကသူကအမှန်ရတယ်သူကအရင်ဘဝတော့အဲ့ဒီကြွားမှာခင်ပုံဆိုတဲ့ကောင်မလေးတယောက်ဖြစ်တယ်အင်မတန်ဆင်းရဲတယ်ဒါပေမဲ့အင်မတန်သိမ်ပါတယ်ဘုရားတရားကိုအင်မတန်ကြည်ညိုတယ်အဲ့ဒီခင်ပုံဘဝလုံးမှာဥွှေစင်ကအဲ့ဒါလေးကိုအကုန်ပြန်ပြောနိုင်တယ်ပြန်ပြောပြန်တာအဲ့ဒါသူအမေကလည်းဆင်းရဲတော့ဒီခင်ဗျာလည်းလုံးပေါင်းတင်ပြီးတော့အမေကိုကြီးကိုလုပ်ကန်ချွေးမွေးရတာပေါ့။တနေ့တော့အဲ့လိုပဲခင်းထဲမှာပေါင်းတင်နေတယ်။ဝေးကြိုက်လို့အစိတ်ပုံပြီးတော့ရုပ်တည့်ရဲ့တည်တယ်။အဲ့ဒါသူ့ကိုယ်သူတည်တယ်လို့တော့သူမသိဘူး။အဲ့ခင်ဗျာကနောက်ဝေးပန်းလို့တည်တာဆိုတော့ရုပ်တည့်ရဲ့ခြေသူသတိပေးပြီးတော့မှုန်ပြီးတော့တည်သွားတာ။အဲ့တော့သူတည်တယ်မသိတော့ဘူး။အဲ့တော့စိတ်ထဲမှာအမှန်တူပြိတာဖြစ်နေတယ်။အဲ့ဒါပြိတာဖြစ်တယ်လို့လည်းသူမသိဘူး။သူကသူဖြစ်ပေါ်မယ်။အဲ့ဒါနဲ့သူငယ်ချင်းနေနဲ့လေလုံးကိုလိုက်သွားပြီးလိုက်စကားပြောတာ။ပြောတော့သူကပြောမိမယ်လို့သူငယ်ချင်းနေကဘယ်လိုမှမကြားနိုင်မသိနိုင်ဘူး။အဲ့တော့ပြန်မပြောတော့သူကဝမ်းနေလိုက်တာ။ငါ့ကိုပြဿနာရှိလို့ပြန်မပြောနိုင်တူတယ်။မိုးရီနဲ့တားမိုးတာပဲတဲ့။အဲ့ဒါအွှေစင်ကပြန်ပြောပြန်လာတာ။အဲ့ဒါတကယ်ကြီးနေကငါ့ကိုဒီပြဿနာကအိမ်ပြန်မယ်ဆိုပြီးတော့အိမ်ရောက်သွားတဲ့အခါကျတော့အိမ်မှာလူတွေကလည်းအများကြီးပဲတယ်။ဟာအိမ်မှာလည်းလူတွေပုံလို့ပါလားဘာလည်းမသိဘူးဆို။အဲ့ဒီဒီအုပ်ချင်းတွေကလည်းပြုတ်ဖြစ်ပြီးတော့ဝင်သွားတော့သူ့အမေကဒဇုံတယောက်ကိုပွေပတ်ပြီးတော့ပတင်းမိုးလေးကိုသူ့မြင်တယ်။အမေဘာလို့မိုးလဲမသိဘူးပေါ့။အဲ့ဒါနဲ့သူကလူတွေညာနဲ့ပြုတ်ပြတော့လူတွေကလည်းသူ့ကိုဘယ်သူမှသတိထားဘူးလေ။မမတတိကိုမသိကြဘူးလေ။အဲ့ဒါနဲ့သူ့အမေကဆက်ပြီးတော့ငိုနေတယ်ဘယ်လိုလဲလို့ကြည့်လိုက်တော့အဲခင်မို့ပါလားပေါ့အဲ့ကျန်ပါဟောငါသိပြီဆိုတာကိုသူသိတာဟုတ်လားသူ့ကိုဖက်ပြီးတော့ငိုနေတာဟုတ်လားအဲ့ဒါနဲ့သူတွေကသူ့ကိုသူ့အမေကြီးကိုချုပ်ပေါ်ပြီးတော့ဒီခင်မို့ရဲ့အလားကိုလေးလိုက်ခင်မို့ကိုတင်တော့မှဟောငါသိပြီကိုဝမ်းနေလိုက်တာတဲ့သူကအဲ့ဒီဘဝမှာသူ့အမေကိုတန်ရောင်းချင်အရှိဆုံးပဲအဲ့ဒါအမေကိုအမြဲတမ်းလိုက်စကားပြောတယ်အမေတင်းချက်ရဲ့သူ့ဝိုင်းပြီးတော့ချက်ချက်ထားလေးလုပ်တယ်အဲ့ဒါအမေကသူ့ကိုတခွန်းမှပြန်မပြောဘူးလေပြန်မပြောတဲ့အချက်ခင်ဗျားကအားချောက်တာပဲလို့တောင်ပြောနေနေတယ်အဲ့ဒါသူ့အမေကဝမ်းနေတယ်ပြည်တယ်ဒီဘဝသူ့အမေဟုတ်သေးသလားမဟုတ်တော့ဘူးဒီကိစ္စလေးကိုစဉ်းစားစဉ်းစားနေခြင်းနဲ့ဘဝတန်တရားရဲ့အမြဲတမ်းလေးနဲ့တင်နော်ဟုတ်ရဲ့လားအခုဟုတ်ပြီလို့တော်ကြမဟုတ်ဘူးအဲ့တော့လောကဘဝရဲ့အမှန်တရားဆိုတာဘာလဲဆိုတာကိုပြောဖို့တော်တော်ဖြစ်တယ်။ဟုတ်ရဲ့လား။အခုမှမယ်လို့တော့ကြားမှန်ချင်မှပါပဲ။ဆိုလိုတာကအတူတူနေကြတဲ့ပုဂ္ဂိုလ်တွေကအမြဲတမ်းထာဝရမဟုတ်ဘူး။ခွဲကြရမယ်၊ခွာကြရမယ်ဆိုတဲ့အချက်ပေါ့နော်။အဲ့ဒါကိုစဉ်းစားမှဆန္ဒတာကကင်းပြီးတော့ဒုစရိုက်ကင်းပြီ။အဲ့ဒီမှာအဲ့ဒီကိမဘောကတည်လို့ဖြစ်လာတဲ့ပြိတ္တာကနောက်တော့ဥွှေရှင်ဆိုပြီးတော့အဲ့ဒီကောင်ကဒီကမာကြီးတယောက်ရဲ့သားကလေးနာဖြစ်တာပေါ့။နောက်အဲ့ဒါဥွှေရှင်ဆိုသူကအကုန်မြန်ပြောပြနေတာ။အကုန်လုံးမှတ်မှတ်ကန်ကန်ပြောလိုက်တာ။ဒါကြောင့်ဒီကောင်ကသူတော်ကောင်တို့ဘဝတန်ရာနဲ့ပတ်သက်ပြီးတော့ဒီနေ့နဲ့စသတဲ့အောင်အဲ့ဒီလူဝင်သားကိစ္စရင်းလေ့လာစီခြင်းနဲ့ဟုတ်ရဲ့လား။နော်အများကြီးရှိပါလေထားပါလို့။အဲ့တော့ဦးဇင်းတို့စရုဒ္ဓမြတ်စဉ်းစားရမယ့်အချက်တွေခွဲခွာကြရမယ်ဝဲကွာဝါချရမယ်ဘာဝမအမြဲတမ်းဝရပိုင်းဆိုင်ဝင်မရှိဘူးဆိုတဲ့အချက်အေးတကယ်ပိုင်းဆိုင်ဝင်ရှိတဲ့အချက်တွေပါတယ်ဆိုတာကတော့ငါးခုမြောက်စဉ်းစားရမယ့်အချက်နော်ခုငါးခုမြောက်လောက်လာပြီနော်အေးဘုန နာသိကိုယ်ကံတွဲအမြဲတမ်းရှုကံတွဲရောက်လာပြီနော်ကောင်းတာကိုပဲဖြစ်ဖြစ်ရှုတာကိုပဲဖြစ်ဖြစ်အကျဉ်းဆုံးကိစ္စကမှလုံလိုက်ပြီပဲဆိုညာထိုးအလုံးကိစ္စနဲ့ထိုက်တန်တဲ့အကျိုးရတတ်ကိုသာခံစားရလိမ့်မယ်အဲ့ဒီအချက်ကိုလူသားတိုင်းလူသားတိုင်းစဉ်းစားရမယ်အဲ့ဒါကိုစဉ်းစားရင်ဘာအကျိုးရှိမှာလဲနောက်တရားရဲ့ဒုတိယမှာအဆုံးသေးဘူးနော်အကျိုးရတတ်တွေကိုပြောနေတာကအဲ့တော့မြတ်စွာဘုရားကအဲ့ဒါကိုစဉ်းစားလို့ရှိရင်ဘာအကျိုးရလဲရနိုင်လဲဆိုတော့ဒုစိုက်တရားတွေကိုပဲဒါလိုက်ကျင်းနိုင်တယ်ဟုတ်တယ်လို့နာမကောင်းတာလို့ယူတာခံရမှာတော့လို့စဉ်းစားပြီးတဲ့ပုဂ္ဂိုလ်တရားတွေဘယ်နည်းနဲ့မှမကောင်းတာကိုအဲ့ဒီအခိုက်အတန့်မှာမလုပ်ဘူးဟုတ်ရဲ့လားငါကောင်းတာလို့ယူတာစဉ်းစားရမှာတော့လို့စဉ်းစားပြီးတဲ့ပုဂ္ဂိုလ်တွေအဲ့ဒီအခိုက်အတန့်မှာကောင်းတာကိုလုပ်ချင်နေတယ်အများကြီးရှိတယ်ဟုတ်လားဒါကြောင့်ဒီမတဲ့အခြေခံကြရတယ်ကောင်းတာလို့ရင်ကောင်းတာဖြစ်လိမ့်မယ်မကောင်းတာလို့ရင်မကောင်းတာဖြစ်လိမ့်မယ်ဆိုတဲ့အတွေးတွေလူတစ်ယောက်ကိုမကောင်းမှုမှပွာရှောင်စီဖို့ကောင်းမှုတွေကိုဆောင်ရွက်သွားစီဖို့အတွက်အများကြီးတွန်းအားပေးတယ်ဆိုတာဘယ်လိုမှမငြင်းနိုင်ဘူးလက်တွေ့ဆက်လို့ရတယ်ဟုတ်လားရတယ်နော်ဒါကြောင့်ဦးဇင်းတို့ရဲ့ဆောင်ပြန်လားဟိုမစ္စမတိကေမဟောတာလားရှိတယ်ဟိုဒီနေ့လည်းကြွားကလူတွေပါမလိမ့်မယ်နော်လွားကြောင်းတဲ့အခါပါနော်ကိုရဲ့သားကသူများရဲ့အခွင့်ကိုဝင်စားမယ်ဆိုရင်ဘာလုပ်မလဲ။ဒါရမှာပေါ့ဟုတ်လား။တကယ်လို့မတားမနဲ့ကိုကကြည့်နေမယ်ဆိုရင်အခင်းပိုင်ရှင်နဲ့ဘာလုပ်မလဲ။ပြဿနာပြန်နေဟုတ်လား။တရားဆွဲခါရမယ်၊ထောင်းတန်းဝေးတန်းပေးခါရမယ်။သူတို့အစ်တူကသိတယ်လို့ဆိုရင်ရန်ရှိမယ်၊ရိုက်မယ်၊နှက်တယ်။ဟုတ်လား။အဲ့ဒီဆိုးကျိုးတွေကိုမြင်ပြီးတော့ကိုလွမ်းကိုကိုဘာလုပ်ရမလို့လူကြုံအောင်ထိမ့်သိမ်းရမယ်၊သူများခံဝင်မစားစီနဲ့။ဟုတ်ရဲ့အဲ့ဒါကိုမြတ်စွာဘုရားကဥပမာပေးတာမကောင်းတဲ့စိတ်တွေမကောင်းတဲ့အပြုအမူတွေကိုပြုမှုပဲကြံ့တွေးမယ်ပြောမယ်ကြံ့ဒီအပြုအမူတွေငါ့ကိုစည်းရဲစေမယ်အပြုအမူတွေငါ့ကိုပူလောင်စေမယ်အပြုအမူတွေအကုသိုလ်တရားတွေစည်းရဲပွားစေမယ်တရားတွေကိုစဉ်းစားရမယ်စဉ်းစားလိုက်တာတဲ့တကယ်တည်းအဲ့ဒီအကုသိုလ်ပြုခြင်းနဲ့စိတ်ကိုပဲတစ်ခါတည်းမှဖြစ်သွားတော့ကြံ့သွားတယ်ဒါစဉ်းစားရတဲ့ဘာမှရနိုင်တဲ့အကျိုးရတာမဟုတ်ဟုတ်ရပါဘူး။ဒါကြောင့်ကံနဲ့ကံရဲ့အကျိုးတရားကိုဘုရားဘာသာမှာတော်တော်စီနေရအခြေခံအနေနဲ့အမြဲတမ်းကောင်းနေမှာထည့်ပြီးတော့စဉ်းစားနေလို့လား။စဉ်းစားတဲ့ကောင်းတာလို့ရတယ်ပဲပါစံစားရတယ်။မကောင်းတာလို့ရတယ်ငါဆွဲရဒုက္ခရောက်ပြီဆိုတဲ့အချက်ကိုပယ်ပယ်နေနေစဉ်းစားရမယ်။အဲ့ဒါကိုစဉ်းစားတော့အဖြစ်လူတယောက်ဒီမကောင်းမှုမှာပွာရှာလာလိမ့်မယ်။ကောင်းမှုတွေနဲ့နေဆက်လာလိမ့်မယ်။ဟုတ်ရဲ့လား။ဒါကြောင့်ဒီကံအကြောင်းတရားဆိုတာအတန်စဉ်းစားဖို့အရေးကြီးတဲ့အချက်ဟုတ်ရဲ့လား။ဒါကြောင့်ပြန်ဆိုပြရအောင်နောက်ဆုံးအချက်အနေနဲ့ထည့်ထားတာဟုတ်လား။ဒီကျေတဲ့အင်္ဂုတ္တပါဠိမှာပါဠိတော်မှာလည်းဟောထားတာရှိပါလေ။ယေရှုဘုရားတော်မှာမတားမြစ်နိုင်တဲ့ကိစ္စနော်။လေးမျိုးရှိတယ်ဟုတ်ရမယ်အဲ့ဒါပါလဲဆိုတော့ပူရင်းနာခြင်းတေခြင်းကံအကျိုးတရားတွေကံဆိုတာကိုပြုပြီးသွားရင်အကျိုးပေးတယ်ရောက်ရှိမလာအောင်မျက်စွာဘုရားကြောင့်ပဒါနိုင်ဒါကြောင့်မျက်စွာဘုရားနဲ့ခံရတာလည်းမဟုတ်လားသူများကိုတားပေးဖို့နေနေလာတာကိုတော်မြတ်ရဲ့မကောင်းတဲ့ကံတွေကိုတော့ကိုတော်မြတ်တားနိုင်မလားမတားနိုင်ဘူးဟုတ်ရလားမတားနိုင်ဘူးကိုဝိပတ်တော်စေတနာဆိုတာရှိနေတာပေါ့ဟုတ်လားကောင်းမှုကံမကောင်းမှုကံဒီအလုံးပုံသွားပြီးရှင်နေဘုံတော့အဲ့ဒီအကျိုးပေးရတဲ့တိကတော့အရှင်ဘုရားလေးရိုက်ခံပြီးတော့ခါတော်နာရနာလေးကောင်းတော်ပြန်ရနာလေးရှိဘူးလားရှိတယ်အဲ့တော့ပြုမိပြီးရှင်မှဖြစ်ဒီမကောင်းမှုရတဲ့တိကိုရှင်မှပဒါနိုင်ဒီအချက်ကိုစဉ်းစားရင်ဘိသက်ပါတော်ဟောတို့ဒုသရိုက်တရားတွေမကင်းနိုင်ဘူးလားကင်းနိုင်တယ်ဒုသရိုက်ကင်းရင်ချမ်းသာတယ်ဒါကြောင့်ဒီအချက်ကိုဒီအချက်ကိုပဲပဲနဲ့စဉ်းစားမိအောင်ပြင်လို့ဓမ္မဝရပါဠိတော်မှာလာတဲ့အဖြစ်ပြက်လေးတစ်ခုကိုအတူချုပ်ပြီးတော့ပြောပြအောင်ပဲဒီလိုမှရောက်လာပါတော့အဲ့ဒါကဘာလဲဆိုတော့မြတ်စွာဘုရားဓမ္မဝရပါဠိတော်မှာဟောထားတယ်မကောင်းမှုတွေပြုထားတယ်ဆိုလို့ရှိရင်အဲ့ဒီမကောင်းမှုအကျိုးတွေကလည်းတုံ့ပြန်ချမ်းသာခွင့်ရပါအောင်သမုဒ္ဒရာနဲ့သွားပုံနေမယ်ဆိုရင်လည်းမရနိုင်ဘူးတောင်းပန်လို့ဝင်နေမယ်ဆိုရင်လည်းမရနိုင်ဘူး။ကောင်းငင်ပြန်တက်နေမယ်ဆိုရင်လည်းမရနိုင်ဘူး။ကိုကဆွမ်းလို့ကောင်းငင်ပြန်မယ်ဆိုရင်တော့မလွတ်နိုင်ဘူး။အဲ့ဒီအတိတ်တွေပါတဲ့စကားလေးမျက်စွာဘုရားဟောထားတယ်။ဘာဖြစ်လို့ဟောတယ်ဆိုတော့အခါတည်းကကျမ်းတော်ခန္ဓာမျက်စွာဘုရားစီကိုဘုရားဘုရားမယ်ဆိုပြီးတော့ခရီးထွက်တယ်တချို့တကားကြီးတွေပိုင်းများဒီအဖြစ်ပြက်လေးကိုကြားမှကြားလိမ့်မယ်နော်ဒါပေမဲ့လူငယ်တွေကြားမှုတဲ့ပုဂ္ဂိုလ်တွေရှိသလိုမကြားမှုတဲ့ပုဂ္ဂိုလ်တွေရှိမှရှိလိမ့်မယ်အဲ့ဒါအတွက်ရှင်းပြပြီးတော့ပြောပြမယ် ကံတရားတွေကစမ်းလဲစမ်းကြည့်တယ်ကြောက်စရာလည်းကောင်းနေဆိုတဲ့အချက်ကိုပေါ်လွင်စေခြင်းလို့ဟုတ်လားအဲ့လိုဘုရားကိုသွားရင်လည်းသူတို့ပင်တယ်လို့ဖြစ်တယ်ဗတ်တမောရှိကြည့်လို့သွားတာပေါ့အဲ့လိုသွားရင်လည်းရေပင်ကုန်လေးရောက်ရောသူတို့စီးလာတဲ့တမောကြီးလေးကြီးကတစုံတစ်ခုကဆွဲထားတယ်မျိုးရှက်နေရှင်းသွားတော့အဲ့ဒါနဲ့ဘာအန္တရာယ်ရှိတယ်၊ချောက်ရှိတယ်၊ဘာမှမရှိဘူးဒီတိုင်းနဲ့သက်သက်နဲ့ရှင်းနေတယ်။အဲ့တော့သူတို့ကအတွေ့အကြုံရှိတဲ့လူတွေဆိုတော့ဒါပင်လေးဆုံးနတ်ကမချိုက်ဘူး။သူတင်မောကိုတားထားတာဖြစ်တယ်။အဲ့တော့သူတင်မောပေါ်မှာလူရုပ်ပါတယောက်ပါတယ်။အဲ့ဒီလူရုပ်ပါကိုဒီပင်လေးလေးကိုအချခဲ့မှာသူတင်မောကြီးဆက်ပြီးတော့နိုင်နေတယ်။အဲ့ဒါလို့ဆိုချက်ချက်ချာ။အဲ့လိုဆိုရင်ဘယ်သူကလူရုပ်ပါလဲ။လူရုပ်ပါဆိုတာလည်းဂျိုးပေါက်နေတာမှမဟုတ်ပဲ။အဲ့ဒါလူယုံမှာမတ်ဇူလဲဆိုတာသိရမှာမဲချပဲလူယုံမှာမဲချတယ်ကာလကံတည်းပေါ့အဲ့ဒါလည်းလူယုံမှာမဲချတော့အဲ့ဒီသင်္ဘောကိုပိုင်တဲ့သင်္ဘောတကြီးရဲ့မိန်းမချတယ်အဲ့ဒါလည်းသင်္ဘောတကြီးရဲ့မျက်နှာကိုတောက်တာပြီးတော့ကာလကံဆိုတော့မျက်နှာလိုက်တယ်ပေါ့လေဘာလို့လဲဆိုတော့မဲကိုဒုတိယချင်းချတော့ချတယ်တန်မြန်မှာပါအဲ့ဒီသင်္ဘောကိုချက်ပြီးတော့ချတယ်အဲ့ဒါနဲ့ကိစ္စမလို့ကြီးရဲ့မျက်နှာရှိသွားကဲသုံးချိန်ရောက်ဆိုဆက်ချတယ်တခေတ်ကိုပဲတက်တဲ့ဆင်အဲ့ဒီမိမမင်းချတယ်ကြတဲ့အခါကျတော့တေဘောတကြီးကကိုင်းကြလိုက်ငါ့ဘာအနေရှိတယ်အဲ့ဒါနဲ့ဘယ်လိုမှမတက်နိုင်ဘူးဆိုပြီးတော့သူ့ကိုအစကတော့ပေါင်လေးပေါ်မှာစားတဲ့အောင်ဆရာလေးကျင်းထားခဲ့ပြီးတော့ပြစ်ထားခဲ့တယ်ဓမ္မတင်ကိုဒုက္ခရောက်တော့ဘာမှမမြင်ဘူးရဲ့အဲ့ဒါကြောင့်သူ့ကိုခြေရည်သက်တွေကိုကျိုးနဲ့တုတ်ပြီးတော့သူ့ရဲ့လက်ထဲမှာလေးလံတဲ့အရာကိုဆွဲပြီးတော့တတ်လိုက်ရင်မပေါ်တဲ့နေနဲ့ပြစ်ချရမှာလို့ခိုင်းတာဖြစ်တော်လို့ဟုတ်လားအဲ့ဒါကအဲ့ဒီနေနဲ့ပြစ်ချလိုက်တာကပြုတ်သွားရောအဲ့တော့ရဟန်းတွေကဘာစဉ်းစားလဲဆိုတော့လူတယောက်ချင်းနဲ့မင်းတို့ကြည့်စက်တက်ကြတယ်ဆိုတာအင်မတန်ဖြစ်ဆောင်ဖြစ်တဲ့ကိစ္စဟုတ်လားတည်တည်ချာချာစီမံရင်တော့မဖြစ်နိုင်တဲ့ကိစ္စနော်အဲ့တော့ဒါအကြောင်းကံတရားမျိုးရှိတယ်ဗျာတရားတွေကြောင့်ရှောက်နေဆိုပြီးတော့ဘယ်လိုကသွားရတာဟုတ်လားဒါကတဆုပေါ့နောက်ပေါ်တဲ့ရဟန်းတော်ခုနပါတီလိုပဲဘုရားဟောလာမယ်ဆိုပြီးတော့သူတို့ရွာတရားကိုဝယ်ပြီးတော့ဆုံးခံဆုံးခံပြီးတော့ရလာတဲ့ဆုံးလေးတွေကိုဇေယျပေါ်မှာတက်ပြီးတော့စားနေတော့ကျွမ်းလည်းကမီးမီးဆိုတော့မမီးလောင်လည်းဆိုဆက်ပြီးတော့ကြည့်ရအောင်ကိုကြည့်တော့အဲ့ဒီမီးတော့ရဲ့အရှိန်နဲ့မီးညွတ်ရဲ့ထိပ်ရှားမှာကရုပ်ခွေတစ်ခုကမီးလောင်ပြီးတော့ကောင်းငင်ကိုမီးရဲ့အရှိန်နဲ့ပြန်တက်လာအဲ့ဒါကိုကောင်းငင်မှာပြန်နေတဲ့ကြီးတယ်ကောင်ကအဲ့ဒီမီးတော့နေတဲ့ကရုပ်ခွေရဲ့အခွင့်အရေးကိုသူ့ရဲ့ခေါင်းနဲ့ထည့်တဲ့ဝင်ပြီးတော့ဆွမိတယ်အဲ့ဒီမှာပဲအဲ့ဒီကြီးကမီးလောင်ပြီးတော့ကောင်းငင်မှာပဲတည်တယ်အဲ့ဒါကိုမီးကိုထွက်ကြည့်နေတဲ့ရဟန်းတော်တွေကမြင်တာကြည့်စားအဩစီတာကောင်းလိုက်တယ်စက္ကန့်ရဲ့ဆယ်ဘုံပုံရဲ့တဘုံလောက်များလွဲချော်သွားမယ်ဆိုရင်တော့ဒါမှဖြစ်နိုင်တယ်ဟုတ်ရဲ့လားကိုကပြန်တက်နေတဲ့ကိစ္စဒီကလည်းပြန်နေတဲ့ကိစ္စဝင်ပြီးတော့မလုပ်နိုင်ဘူးတက်တက်ရှင်ရှင်ကြီးဝင်ပြီးတော့လိုက်တာဒါတိကြီးကရဲ့အကြောင်းအရာကလည်းပါလေမြတ်စွာဘုရားကြီးကလည်းမင်းရင်းပဲပေါ့ဒါကတဆုပ်အဲ့လိုပဲရဟန်းတော်ခန္ဓာပါမြတ်စွာဘုရားရှင်ကြွလာခြင်းနဲ့ကြွတရားတော်ဝင်နေတယ်ဝင်နေတဲ့အခါကျတော့အဲ့ဒီယောဂဘုန်းကြီးကသဘောကောင်းတယ်ရှင်ဘုရားတို့တပည့်တော်တွေတူနေရှင်ဘုရားတို့လည်းဟိုလူလူတက်တက်နေရမှာဆိုပြီးတော့ပေါ့လေကြောင်းကောင်းရင်းမှာတပည့်တော်တွေနေတဲ့နေလေးတောင်းနေမှာကိုကြီးတို့ရှိတယ်ကိုလိုတောင်းချင်ရင်းမှာဆောက်ထားတဲ့ကြောင်းနဲ့တူပါရဲ့အဲ့ဒီကိုယ်ထဲမှာတပည့်တော်တွေနေခဲ့တဲ့ကြောင့်ရှင်ဘုရားတို့လည်းအဲ့ဒီမှာချင်းချမ်းသာသာတရင်တော်ဆိုပြီးနေရတယ်အဲ့ရန်တော်ကဘာကိုယ်ထဲဝင်ပြီးတော့တရင်တော်ရဲ့ညအိတ်တာအဲ့ဒီခုနပါးလေးကိုယ်ထဲနဲ့ရောက်ပြီဆိုတော့ကြောက်တုံးတုံးကလိမ့်လာပြီးတော့အဲ့ဒီခုဘောက်ကိုဝင်ပြီးတော့ပိတ်နော်အဲ့ဒီမှာကြောက်တုံးကြီးပိတ်သွားပြီဆိုတော့ကျောင်းလိုက်ကိုကြီးကတူးထူးဆန်းလိုက်တာကျောင်းမှာရှိတဲ့ကိုယ်ထဲဝင်နေတဲ့အကုန်လုံးဖွင့်ဘယ်လိုမှလုပ်လို့မရဘူးအဲ့ဒါနဲ့မနေ့တင်တော့စွမ်းမရောကတရားတော်မှာဒီကိုပေါ်ပြီးတော့အဲ့ဒီကြောက်တုံးကြီးကိုဖယ်ဖို့ကြိုးစားတယ်မရဘူးနောက်တော့ဒီလိုနဲ့နာမည်ကြီးပြီးတော့ဂျာလေးစက်ချုပ်ဂျာလေးအကုန်လုံးလူတွေကပြီးတော့ကြိုးစားရတယ်ဘယ်လိုမှမရဘူးအဲ့ဒါဒီလိုနဲ့တည့်ရဲ့တည့်ရဲ့ခွန်နေရဲ့ရောက်တဲ့နေ့ကျမှကြောက်တုံးကြီးကမစုံမမဖယ်ရမယ်နဲ့တော်တူပွင့်သွားတယ်ဒီတဲ့ကဆန်းတော်လေးအားဖြင့်ပြိမာရှင်ယုတ်လေးပါးတွေတက်ပြုတ်စုသေတော့မသိဘူးအဲ့ဒါနဲ့သူတို့အားရှိပြီဆိုတော့သူတို့လည်းပဲမြတ်စွာဘုရားကြီးရောက်တယ်။ဘဇူမမပိတ်ရတဲ့နဲ့ပိတ်တဲ့ကြောင့်တော့ဘဇူမမဖွင့်ရတဲ့နဲ့ဖွင့်တဲ့ကြောင့်တိတ်ဆန်းခြင်းလေး။အဲ့ဒါနဲ့အဲ့ဒီအဖြစ်အပျက်သုံးခုပြီးမြတ်စွာဘုရားရဲ့ဌာနဝန်ကိုရောက်လာတယ်။အဲ့ဒီမှာမြတ်စွာဘုရားကအဲ့ဒီကိစ္စရဲ့နောက်ွယ်ကအကြောင်းတရားကိုပြောပြတာ။ စတာလို့တင်းမောတကြီးကဘာဖြစ်လို့ရှင်လေးကိုနှစ်သက်ခံရတာလဲကံဆိုးမဲ့လုပ်ကြည့်ကြတာလေဆိုရင်တခုတော့ဘဝတော့ကသူကမိမတယောက်ဖြစ်နေတယ်ဖြစ်တော့သူ့ရဲ့အရှင်ဘဝအောင်းကယောက်ျားကသူ့ဘဝမှာတန်ရောက်ရင်မပြတ်နိုင်တဲ့အတွက်ကြောင့်တည်ဆုံးတဲ့အခါမှာခွင်းဖြစ်ပြီးတော့အဲ့ဒီခွင်းကအဲ့ဒီမိမတော့ကိုတပတ်ပေါက်နိုင်ကြတာလိုက်နေတော့ဘေးကလူတွေကလည်းသူ့ဘဝဆိုလေးဘယ်တော့မှလို့ကနကနပြောပါများလို့လုပ်လို့ရှိတာမို့ရှိတော့အဲ့ဒီခွေးလေးကိုချော့ခုံပြီးတော့အဲ့ဒီခွေးရဲ့လေလေးကိုကိုယ်တလုံးဆွဲအဲ့ဒီကိုယ်ထဲမှာသဲဖြစ်ပြီးတော့ချောင်းထဲကိုဖြစ်ချင်တယ်ဒါခွေးကတည်ရောအဲ့ဒီကံကြောင့်ဒီမိမလေးကံကြောင့်လည်းသုံးနေကြတယ်တော့သူတို့ရံလေးကိုဖြစ်ချခံရတာဒါသူ့ရဲ့အတိတ်အကြောင်းတရားကိုမကောင်းတာလုပ်ပြီဆိုရင်သူတို့ရံလေးရောက်နေတယ်ပဲဒီလိုကြီးချမ်းသာမှုမရှိဘူးဆိုတာဒီအတိတ်ကိုပြောတာဟုတ်ရဲ့လားအဲကြီးကားရဲ့ကံကြမ္မာကတော့ဘာလဲဆိုတော့တခုတော့ဘုရားကသူကလေသမားဖြစ်တယ်အဲ့ဒါလေသမားဖြစ်တော့လေသမားဆိုတော့နွားမျိုးမျိုးနဲ့ဆက်ဆံရတာပေါ့ဗျာဟုတ်လားအဲ့ဒါတတိတော့သူ့လက်ထဲကိုနဂရတကောင်ရောက်လာတယ်ခိုင်းလိုက်ရင်မကြဘူးဝတ်ပြီးပြုံးလာအဲ့ဒါလေတတိလေသွားနေတော့နွားကဝတ်တယ်အရေးကြီးနေတော့ဝတ်တော့စိတ်တူလာတော့အတင်းလိုက်လိုက်တယ်ဒါပေမဲ့နွားကမထားပေးပြီးတော့ဝတ်နေတယ်အဲ့ဒါနဲ့ခန္ဓာလေးဝတ်တော်ဘယ်လိုမှစိတ်မထိနိုင်နိုင်နဲ့အနာနာမှာရှိတဲ့ကောင်းလိုက်တုံးတွေဆွဲဆွတ်စီပြီးတော့အဲ့ဒီနွားရဲ့အပီးနဲ့ပူပြီးတော့ခြေလိုက်တယ်ခြေပြီးတော့အဲ့ဒီကောင်းလိုက်တုံးကြီးကိုမီးရှို့ပလိုက်တယ်။ကံဝတ်တော်ဆိုပြီးတော့အဲ့ဒီမှာနွားကလည်းမီးလောင်တော့ကိုယ်လောင်တော့ထပ်ပြီးတော့ကြီးရံပေါ်အဲ့ဒီမီးလောင်တန်ရံနဲ့အဲ့ဒီနွားကပြေရှင်းရှာတယ်။အဲ့ဒီကံရောက်ဒီခြေကံကြီးပြေရတာဟုတ်လားအဲ့ဒီမှာကိုယ်ထဲမှာပြိပိတဲ့ညာတော့ခဏပါးကတော့ဘာလဲဆိုတော့တခုသောဘဝတော့ကရွာတရားမှာသူတို့ကဟိုကလေးလေးတွေဖြစ်ကြတာပေါ့နော်ရွာတရားမှာအကျိုးလေးဖြစ်ကြတာဖြစ်ကြတော့သူတို့ကနွားချောင်းညာတော့အဲ့ဒီရွာရဲ့ဘေးမှာနွားချောင်းစကြက်က9ခုရှိတယ်အဲ့ဒါဒီနေ့ဒီစကြက်ဆိုရင်နောက်နေ့ကိုစကြက်အနှိမ့်ကြတာနော်အဲ့ဒီတော့စကြက်တစ်ခုကို9ရက်နေမှာရောက်တယ်ဆိုတဲ့အတိအကျပေါ့အဲ့လိုတည်နေတဲ့အဲ့ဒီနွားကြောင်သားလေးခုနှစ်ယောက်ကအေးရတော်တူတူကြောင်းနေတယ်။ဒီနေ့တော့နွားကြောင်သားနွားကြောင်သားတဲ့နေရာစကြက်မှာဖိုးကြီးတော်ကိုတွေ့တွေ့တဲ့အခါကျတော့ဖိုးဆိုတော့ကလေးတွေကစိတ်ဝင်စားလို့လိုက်ကြည့်တာပေါ့။လိုက်တော့ဖိုးကလည်းကြောက်အောင်လာတာပြေးနေတယ်။တောင်ပူကြီးတစ်ခုရဲ့အခောင်းထဲကိုဝင်သွားတယ်။အဲ့ဒါနဲ့ကလေးတွေကဒုတ်နဲ့တန်းတူလက်နဲ့တန်းလိုက်ဘယ်လိုမှမပြေးဘူး။အဲ့ဒါနဲ့ပြန်ပြီးတော့ရှိလာတဲ့ဖိုးဆိုပြီးတော့အဲ့ဒီတောင်ပူရဲ့ရှိရှိသမျှအပေါက်တွေအကုန်လုံးကိုတရှင်ကြီးကလေးလုံးနဲ့အကုန်လုံးပိတ်ထားပေးကြတာသူတို့ကအဲ့လိုနဲ့သူတို့အိမ်ပြန်သွားတော့နောက်9ရက်လောက်နေမှဒီစကြက်ကိုသူတို့ပြန်ရောက်လာအဲ့ဒီကျတော့သူတို့ဥပမာရတာဟာတို့ပိတ်ထားခဲ့တဲ့ဖိုးကြီးကလေးနေတဲ့တိကိုဖွင့်ကြည့်ရတယ်အဲ့ဒါနဲ့ဖွင့်ကြည့်တော့ဖူကြီးကဆာရည်သာပြက်တတ်နေတာဆိုတော့ပေးမမကြောက်တော့ဘူးလေ။ကြွားကြွားကြွားကြွားနဲ့လှုပ်လှုပ်လှုပ်လှုပ်နဲ့ထွက်လာ။ပေးချုံနေ။အဲ့ဒါလို့ဖူကြီးကသနာစရာလှုပ်လှုပ်လှုပ်လှုပ်နဲ့ထွက်လာတော့ကလေးတွေကဖူကြီးကိုတတ်ချင်တဲ့စိတ်မရှိတော့ဘူး။ဘာဖြစ်သွားလဲ?သနာပေါ့။လူတွေရဲ့စိတ်ကအောင်းအောင်းနဲ့ပေါ့လေနော်။အစကတော့ရာကြီးကိုသတ်မလို့ဟုတ်လား။သူ့ဘာလဲ?သနာပေါ့ကျင်းနေ။အဲ့ဒါနဲ့တိုက်ကောမတက်ကြပါလားသနာရရဆိုဖူကြီးရဲ့ကျိုးကိုပို့ပြီးတော့ကိုင်းအောင်ပြေးသားကြီးမင်းတို့ရဲ့ကျိုးရသွားပြီတော့ဒါဖူကြီးကတက်တာတကယ်လို့ဒါဒီဖူကြီးကိုတက်တယ်ဆိုရင်ဒီရန်တော်ခဏပါသေးရအကြောင်းရှိမယ်လို့ထင်တယ်နော်ဟုတ်ရဲ့လားကံတရားတွေကတိတိကျကျရှိမှန်းလားဟုတ်ရဲ့လားဒါကြောင့်မင်းစွာပြန်လာအဲ့ဒီအကြောင်းထုတ်ပတ်တွေကိုအကြောင်းပြုပြီးတော့မကောင်းမှုပြုမိပြီဆိုရင်ပင်တဲ့ဘုရားရဲ့ကိုယ်လေးကိုလည်းမလွတ်နိုင်။တောင်းအောင်နဲ့ဝင်းနေလို့လည်းမလွတ်နိုင်။ကောင်းမြင်ပြန်တက်နေလို့လည်းမလွတ်နိုင်ဘူးဒါကိုရှင်းဆိုင်ကြရမှာဖြည့်ရှင်းကြရမှာဟုတ်ရဲ့လား။အဲ့ဒီအကြောင်းတရားကိုပိဿကောင်တို့ကလည်းစဉ်းစားပြီးလို့ဟုတ်ရဲ့လား။ကိုယ်ဘဝကိုကိုယ်တော်သိမဲ့ဆင်းရဲစေမဲ့နှိမ့်ဆက်နိုင်တဲ့မကောင်းမှုကံတွေကိုကြောက်ရဖို့မလိုဘူးလား။လို့လေအဲ့ဒါကိုစဉ်းစားရမယ်။အဲ့ဒီကံနဲ့ကံရဲ့အကျိုးလေးကိုစဉ်းစားပြန်ဆိုလို့ရှိရင်လူတိုင်းကင်းပြီးတော့ချမ်းသာရရလိုက်ပြီ။ဒါကြောင့်ဘဝမှာကိုယ်တကယ်ပိုက်နေဆိုတာကကံတရားပဲရှိတယ်။ဟုတ်ရဲ့လား။အဲ့ဒီကံတရားကတော့တကယ်ကိုပိုက်နေ။ဟုတ်ရဲ့လား။ကျန်တာတွေကတော့တခဏမှာပဲထားတာမဟုတ်ပါဘူး။ဟုတ်ရဲ့လား။ဒါကြောင့်ပိဿကောင်တို့ကလည်းငါးခုမြောက်စဉ်းစားဆင်ခြင်ရမယ့်အချက်တွေပါတဲ့လို့ကံနဲ့ကံရဲ့အကျိုးတရားငါတကယ်ပိုက်ကံဆိုတော့ဒီကံလေးပဲရှိတယ်လို့စဉ်းစားရတယ်။အတရားရဲ့ဒုတိယပိုင်းပေါ့
နော
်တရားရဲ့တတိယပိုင်းကျတော့မြတ်စွာဘုရားကအထူးကြည့်ပြပြီးတော့ဟောတယ်။ဘာဟောလဲဆိုတော့စိတ္တလို့လေ။ပူခြင်းသဘောတရားကိုစဉ်းစားပါဉာဏ်လာလို့ရှိရင်ဉာဏ်ကရင့်ကျက်တာ။ဘလို့ရင့်ကျက်တာလဲဆိုတော့အဟမေဝါငါတယောက်ကလေးသာဖြစ်ဒီကိစ္စကြီးကိုသိကြရမှာမဟုတ်ဘူး။ငါတယောက်တည်းတွေ့ကြမြင်မှာမဟုတ်ဘူးအာလုံးသောရှိရှိသမျှသတ္တဝါတွေဒီကိစ္စတွေ့ကြမြင်မှာဉာဏ်ကတော့ကြည်လာအဲ့လိုဉာဏ်ကြည်လာအဲ့ဒီတော့ဘာဖြစ်လဲဆိုတော့မြတ်စွာဘုရားကတတိယအကျဉ်းပြောတယ်မက်ကောတင်ဆာယတိမက်ဆိုတာပေါ်လာလို့နော်ပူရနေတယ်လို့ပမာစင်လာတဲ့ပုဂ္ဂိုလ်တွေငါတယောက်တည်းပူရမှာမဟုတ်ဘူးအာလုံးသောသတ္တဝါတွေပူရမှာအဲ့လိုအာလုံးသောသတ္တဝါတွေကဒီမှာမရှောင်နိုင်ဘူးဆိုတာကိုသိလိုက်မက်ဆိုတာကိုစိတ်ချင်းမှာပေါ်လာတယ်မက်ခဆိုတဲ့ပါဠိစကားကြီးလမ်းကြောင်းဆိုတဲ့အဓိပ္ပာယ်ကိုခေါ်တာနော်သိရနော်ကိုရှောက်စီရလမ်းလေးပေါ်လာတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောမယ်ဆိုပြောလို့မရဘူးလားကြားအဲ့ဒီမက်ဆိုတာကိုဖန်ဖန်ပြီးဝဲရမယ်ဖန်ဖန်ပွားများရမယ်အဲ့လိုပွားများလို့ရှိရင်တဲ့နော်ပါဠိကုန်ခန်းပေါ်တယ်ဆိုတော့တန်ရောစကားကြီးသဗ္ဗသောပဟိတံတိအလုံးစုံသောတန်ရောစီတွေကုန်ခန်းပါတယ်နော်အနုတ္တယပြန်တီခွန်တိအလုံးစုံသောအနုတ္တယတရားကိုချုပ်ကြီးသွားလိုက်နေဟောတန်ရုံးနေကိုပြီးအနုတ္တယကိုပြီးဆိုမှတော့ဒါယန္တာဖြစ်ပြီလို့ပြောတာပဲပေါ့လားဟင်ပရတိဖြစ်စီကိုပြေးတဲ့ဘောတို့ကလည်းသိချင်စမ်းတော့ကိုရင်းတရားကိုစဉ်းစားနေပရိယာမဉ္ဇဉ်ပုံဉ္ဇဉ်ကိုတော့ရနိုင်နေဆိုတဲ့အသေးသေးကိုရလာမြတ်စွာဘုရားကတော့အသေးသေးပြောတာနော်ကိုရင်းတရားစဉ်းစားရင်ဗတ္တယောတဲ့ဥပမာပုဂ္ဂိုလ်ပန္နုကိုကြားအဲ့ဒါဆိုအဲ့ဒါလိုသဘောပေါက်သွားရင်မဲ့ဆိုတာဖြစ်လာမယ်အဲ့ဒီမဲ့ကိုအမှန်မှီဝဲမယ်ဆိုရင်အနုတ္တယတွေနဲ့ရောစင်တွေကုန်ခန်းသွားလိမ့်မယ်အနုတ္တယတွေနဲ့ရောစင်တွေဆိုတာကလည်းလောဘဒေါသတွေကိုပြောတာလည်းမဟုတ်လားအဲ့ဒီလောဘဒေါသတွေကိုပဲနာမည်တကျိုးနဲ့ပြောတာလားဟင်တခါကြီးပါဘုရားဟုတ်ရဲ့ဆရာမတို့ဗျာဒီလောဘဒေါသကိုပဲပူလောင်နေတဲ့သိစက်တဲ့တော့ကိလေသာလို့ပြောတာလားအိမ်တန်းချိုးတဲ့လူကိုပဲခိုးတော့တခိုးလို့ပြောတာပေါ့ဗျာတိုက်တော့တညလို့ပြောတာပေါ့ဗျာလိန်တော့ဒူလိန်လို့ပြောတာပေါ့ဗျာဖြေကန်းတော့တောက်ချစ်စီလို့ပြောတာပေါ့ဒီလူတယောက်တည်းကိုပဲနာမည်အမျိုးမျိုးပေးတာသဘောပေါက်ရလားအဲ့လိုပဲဒီလောဘဒေါသတွေကိုပဲနာမည်အမျိုးမျိုးမြတ်စွာဘုရားကတတဝါတို့ရဲ့ဇယိုင်းနဲ့ကိုက်ခေါ်တာပေါ့ဟုတ်ရလားပူလောင်စီတဲ့တော့လောဘဒေါသတွေကိုဘယ်လိုနာမည်ပေးလိုက်တာလဲကိလေသာလို့နာမည်ပေးလိုက်တာဟုတ်လားတန်ရောစီဆိုတော့ပါတယ်တယ်ဝင်စရာကျိုးဟုတ်လားတတဝါလေးကိုမလွတ်နိုင်အောင်မလွတ်လပ်အောင်ချီတုပ်ထားတဲ့သဘောကိုတန်ရောစင်လို့ခေါ်တာဟုတ်ရဲ့လားအဲ့ဒီလောဘတွေဒေါသတွေကိုပဲကျိုးတစ်ချောင်းသဖွယ်ချီတုပ်ထားတာရှုတော့ပါတယ်ကြည့်ပြီးတော့တန်ရောစင်လို့ခေါ်တာနော်အနုတ္တယဆိုတာအနုတ္တယဆိုတာအစင်ကိတာအမြဲတမ်းရှိတယ်ဆိုရင်အဲ့ဒီဟုတ်လားမပင်ရသေးဘူးမက်နဲ့မပင်ရသေးဘူးအမြဲတမ်းရှိတယ်အစင်ကိတ်နေတယ်လောဘဒေါသတွေကရှင်ဘုံကလည်းရှိတယ်ဥပ္ပယဘုံကလည်းရှိတယ်ဒါပေမဲ့အကောင်အထည်တော့မပြနိုင်ဘူးဆိုကြပါစို့မရင်ဆန်တဲ့ရပ်ပတ်ကလေးနဲ့ပို့လိုက်တဲ့အခါမှာပြီးတော့ကလေးတောက်မလာဘူးလားတောက်လာတယ်အဲ့ဒီပြီးတော့ကအိမ်ဒီကျောင်းလေးကိုလောင်းပြီးရှင်တော့ဒါကြည့်ကြည့်တဲ့မိကြီးပေါ့နော်ဒီအဲ့ဒီမိကြီးဆန်တဲ့ရပ်ပတ်ထဲမှာမီးဆိုတာတကယ်တမ်းရှိလားမရှိဘူးဒါပေမဲ့မီးတောက်စေတဲ့သတ္တိကလေးကရှိတယ်ဒါပေမဲ့မီးကိုဖြည့်ရင်ရှာမယ်ဆိုရင်တော့ရှာလို့မရနိုင်ဘူးမီးတောက်စေတဲ့သတ္တိရှိတယ်အတုတရားဆိုတာအဲ့ဒီသတ္တိတော်ကိုပြောတာအဲ့ဒီအတုတရားကြောင့်လည်းအာယုနဲ့ဒေါရနဲ့တိုက်တာတဲ့ကမှာစိတ်ထဲမှာဟုတ်မလဲဆိုပြီးတော့လောဘဒေါသဖြစ်နေတယ်အဲ့ဒါကြတော့ပရိယုဌာနပရိယုဌာနဖြစ်နေတာအဲ့ဒီကိလေသာကမငြိမ်းနေတော့လက်ပေါ်ရောက်လာတဲ့ဒုံကျူလာတဲ့ပါးစပ်ပေါ်ရောက်လာတဲ့ပြောလာတဲ့ဆိုတော့ဝိတိတ်ကမှာကိလေသာကအပိုင်းကိုမှရှိဘူးဟုတ်ရလားဝိတိတ်ကမှာဆိုတာကတော့ဒုံကျူတဲ့အပိုင်းတတ်လဲကိုမဲ့တိတ်ညာမဲ့တတ်ပါလေဝိတိတ်ကမှာပရိယုဌာနဆိုတာစိတ်ကိုမှဖြစ်တာစိတ်ထဲမှာလိုချင်နေတာစိတ်ထဲမှာမချစ်လက်နေတာစိတ်ထဲမှာပွားနေတာဟုတ်လားအေးအနုတ္တယဆိုတာကျတော့စိတ်ထဲမှာတော့သလားဖြစ်နေတာမဟုတ်ဘူးတတိယဇဘောလို့ရှိနေတာဟုတ်လားဒါပေမဲ့ဘယ်မှာသိလို့သတ္တဝါရဲ့သံတမ်းမှာအစင်ကိနေတာအဲ့ဒါပါလေအနုတ္တယဟုတ်ရဲ့လားသို့လိုတာကဒီလောဘဒေါသတွေကိုပဲနာမည်အမျိုးမျိုးနဲ့ခေါ်ထားတယ်လို့ခန္ဓာကိုပြောတာဟုတ်ရဲ့လားအေးသတ္တဝါတွေကိုရေလိုက်ခြင်းများလားခြေထဲမှာရောက်လာတဲ့သတ္တဝါတွေကိုနှံပူပြီးစီးနှင်းမြုပ်တဲ့သဘောမျိုးနှင်းမြုပ်တဲ့တော့ဒီလောဘဒေါသကိုပဲဩဃာလို့ပြောတာဒီဩဃာတွေမှာတော့ဒေါသကမပါဘူးပေါ့လေဟုတ်လားလောဘရဲ့ဒိဋ္ဌိရဲ့မောဟရဲ့ဟုတ်ရဲ့လားအေးဆိုရမှာကျိုးဒါကဦးဇင်းကဘုဒ္ဓတရားပြောမြတ်ဟုတ်လား အဲ့ဒီမကောင်းတဲ့တရားတွေကိုအမြင့်ပြပေးတတ်တယ်ဒါပူခြင်းသဘောတရားနာခြင်းသိခြင်းကွဲကွာခြင်းကံတရားတွေကိုလည်းဒီပုံစံတိုင်းပေါ်တယ်ဒါကြောင့်အဲ့လိုဘုရားတို့အခြေမပြောလို့ဘုရားမာတယုံနဲ့နာရမှာမဟုတ်ဘူးမာတယုံနဲ့သိရမှာမဟုတ်ဘူးမာတယုံနဲ့ပွင့်ရမှာမဟုတ်ဘူးမာတယုံနဲ့ကံရဲ့ကံရဲ့ဒုတိယကိုခံစားရတာမဟုတ်ဘူးအာလုံသောသတ္တဝါတွေကနာကြတဲ့သိကြတဲ့ပွင့်ရတဲ့ကံနဲ့ကံရဲ့ဒုတိယကိုခံစားကြရတယ်အဲ့လိုစဉ်းစားပြီးမက်ဆိုတာပေါ်လာတယ်အဲ့ဒီမက်ကိုဘာမှပြီးဝဲမယ်ဆိုရင်အနုပေရတဲ့ပုံပဲတန်ရုံးချင်းလေးချုပ်ပြီးဒီလေးကိုပြောတာဟုတ်ရလားတရားရပါလေတတိယမှာအဲ့ဒီတော့ဘိသဘောဆိုတာဘာလို့ကိုတရားတွေဒီလိုဖြစ်မှာမဟုတ်ဘူးလောကကြီးတစ်ခုလုံးကဒီတဘောကဘယ်လိုမှရှောင်လို့မရဘူးဆိုတဲ့သတိဉာဏ်ကြီးလာတယ်ဆိုတဲ့လက္ခဏာပြည့်တဲ့ကြောင်းရယ်နော်သားတွေကိုရှေးကုခန္ဓာမဆိုလို့ဟမ်ဘုရားရဲ့တက်ကသားတွေကိုရှေးကုခန္ဓာမဆိုလဲကိတာကောဓမီဟုတ်ရလားအေးအဲ့ဒီမှာမြတ်စွာဘုရားကရှင်းပြပေးတယ်မလားဒါပေမဲ့ရှင်းမဲ့တမဲလို့နေတယ်အဲ့ဒီရှင်းမဲ့ကဘာလဲအဲသူမသိဘူးတဲ့အိမ်ကမုံမြင်ဆန်တယ်ဟုတ်လားမုံမြင်ဆန်ပုံမြင်ဆန်တဲ့အများကြီးရှိပါလားအေးဒါပေမဲ့ဒီပြမုံမြင်ဆန်မလို့ရှင်းလူမသိဘူးတဲ့အိမ်ကမုံမြင်ဆန်အဲ့ဒီမှာလိုက်တော့မှာမလားလိုက်တော့ပုံမြင်ဆန်ကအေးရပါတယ်ဘလို့ရှင်းမှလဲအာမင်းကအကြီးကြီးဘူးခင်ဗျားတို့ကလုံးသေးဘူးလားမလင်းသေးဘူးလားပေါ့ဘယ်နည်းကမှမလုံးသေးတာဘယ်နည်းကမှမလုံးသေးတာတကယ်တော့တင်လိုက်တင်လိုက်ကပြောလို့ဒီပါခေါ်တဲ့ပြည့်ရဲ့ကောင်းတယ်မှလင်းသွားတာအော်ဒီကိစ္စကြီးကငါတယောက်တည်းဖြစ်တာမဟုတ်ဘူးအလုံးစုံတက်တော်တွေဘယ်သူမှရှောင်လို့မရဘူးဟုတ်လားအဲ့တော့ပြင်တတ်တော့ဒါကဉာဏ်ကြီးကြီးရဲ့လက္ခဏာနော်ခုလူတွေကတယောက်ကိုတယောက်ချင်းကြီးရတဲ့ချင်းသိရတဲ့ဒါကအမတန်ရှိတာဘာလို့ရှုပ်တယ်ဆိုတော့ဒီကိစ္စကြီးကဘယ်သူမှရှောင်လို့မရဘူးဆိုတာကိုတကယ်မသိလို့ပဲတကယ်တမ်းကတော့အလုံးစုံသက်ရှိတတ်တော်ရဲ့ဒုက္ခတွေအထက်ကြီးတယ်မရှိဘူးဟုတ်ရဲ့လားအရှင်ကြီးလို့လည်းမလွတ်ဘူးအရှင်မကြီးလို့လည်းမလွတ်ဘူးဟုတ်ရဲ့လားအဲ့ဒါတကယ်တမ်းကတော့အရှင်ကြီးတရားလည်းမရှိဘူးအရှင်သေးတရားလည်းမရှိဘူးသတ္တဝါတွေကဒုက္ခိတသတ္တဝါဖြစ်တဲ့အတွက်ကြောင့်တဏှာတရားသာရှိတယ်ဒါကြောင့်မြတ်စွာဘုရားကတော့အမှန်မြင်လို့သတ္တဝါတွေနဲ့ပတ်သက်တာမဖြစ်ကြဘူးတဏှာကဘို့အဲ့ဒါကြောင့်မြတ်စွာဘုရားကဘယ်လိုခေါ်တော့မဟာကရုဏာရှင်လို့ခေါ်တာဟုတ်ရဲ့လားခုလည်းကမတော်ပြင်းတဲ့တွေကတော့တတိယကမကြည့်သေးတော့မကျေပြန်သေးတော့သတ္တဝါတွေကိုသနာရပါမှမသိဘူးသတ္တဝါတွေကိုသနာဖို့သိနေတာကကိုယ့်ကိုယ်ကိုယ်တော့သနာရပါမှတခါတလေမသိဘူးတကယ်တော့ကိုယ့်ကိုယ်ကိုယ်လည်းသနာစီရတယ်ပေါ့လားကိုယ်ကလူကြီးချမ်းသာတော့ရှိနေတာမရှိသေးဘူးပူရင်းလာခြင်းသိခြင်းကမလွတ်တာဖြစ်ပူကြောက်เสียတော့မှာပဋိပန္နရာတစ်လျှောက်လုံးကလုတ်ခဲ့တဲ့အကုသိုလ်ကံတွေလေးမှာအပင်ရောင်ရောင်အကုသိုလ်ကံတွေရှိတယ်အဲ့ဒီအကုသိုလ်ကံတွေကိုမချိဖြစ်ရသေးတာကပူကြောက်เสียတော့မှာတော်ပါပါနော်ဒါကြောင့်ဒီအချက်၅ချက်ဒီဘဝမှာအိမတန်အချိန်မှကြတဲ့စဉ်းစားရတဲ့အချက်၅ချက်ဆိုတော့တွေးနေပြီးဖြစ်ပြန်နေပြီဒါကြောင့်ဒီလိုတရားလေးတောင်မှပြောခဲ့တယ်နော်တရားကတော့အိမတန်ရိုးရိုးလေးဟုတ်ရလားဒါပေမဲ့ဒီတရားရဲ့အရာကဒီတရားရဲ့အကျိုးကျေးဇူးကိုခံစားခြင်းတဲ့ဆိုရင်ရှင်းဘာလို့လဲစဉ်းစားရမယ်စဉ်းမြင်ရမယ်စဉ်းစားစဉ်းမြင်တဲ့နေရာမှာတော့ခဏကလေးစဉ်းစားရမလားမဟုတ်ဘူးအပိနာအမြဲတမ်းစဉ်းစားရမယ်လို့ပြောတာဟုတ်ရလားဒါကြောင့်မြတ်စွာဘုရားရဲ့တရားလို့ဆိုတာစိတ်နှလုံးကိုအေးချမ်းစေတယ်နောက်ဆုံးမညာပုံညာကိုရပြီးတော့ဒုက္ခရဲ့အဆုံးကိုပြုနိုင်ပါတယ်ဆိုတာကိုကိုယ်တိုင်သက်သေပြနိုင်အောင်မလုပ်ကြဖို့လုပ်နေကိုယ်တိုင်စဉ်းစားဖို့စဉ်းမြင်ဖို့လိုပါလေဟုတ်ရလားအေးမညာပုံညာရတဲ့အဆင့်ကိုမရောက်အောင်တောင်းပါအတိဉာဏ်တွေကတိတိသာသာကြောင်းလဲသွားတာလို့ကိုယ်ကိုယ်တိုင်ခံစားလို့ရပါတယ်ဟုတ်ရလားဒါကြောင့်ပြန်တဲ့ဘုံတော်ဘောင်းတို့တရားကိုမနေ့ကိုဘယ်နှချိန်လောက်စဉ်းစားမယ်၄နေ့ကိုဘယ်နှချိန်လောက်စဉ်းစားမယ်ညနေကိုဘယ်နှချိန်လောက်စဉ်းစားမယ်ဟုတ်လားပရိစိတ်ရဲ့အနေနဲ့ကြိုးစားမယ်ဆိုရင်တော်တော်ကောင်းတယ်ဟုတ်လားဒီအချက်၅ချက်ကိုလေနော်ပူနာတိကွယ်ကံတွယ်အမြဲနေရန်ရှုဟုတ်ရလားအင်းတရားမတစ်ပိုင်းရှိသွားပြီသုံးပိုင်းရှိသွားပြီနော်တော့ဆုံးအမှုတရားတွေကိုယ်ကတန်ရောစီတွေချုပ်ပယ်ဆိုတဲ့စကားနဲ့ဒီတုတ်တံမြတ်စွာဘုရားကအဆုံးတတ်တာဟုတ်ရလားဒီဥယျာဉ်တရားဟောတာနဲ့တဏှာကြီးခွဲတည်ရှိသွားပြီဒီလောက်ကြာကြာဦးဇင်းတို့ပေါ်ခဲ့မှာလေဟုတ်လားလက်စာကိုပြောလိုက်တာမနေ့ကကိုနည်းနည်းလေးပြန်ပြီးတော့ရှင်းရတဲ့ဘုရားဟုတ်လားနော်ဦးဇင်းမျက်စိကပဲဖြစ်နေတာမသိဘူးဟုတ်တယ်ကြာနေတယ်လို့ထင်တယ် တော့ဝိသမဘုရားတို့တရားသိပြီနော်အေးစဉ်းစားဆင်ရဲခြင်းတစ်ချက်လည်းမာခြင်းဒါကိုစဉ်းစားပြီးတော့မန္တိကိညာတဲ့ပုဂ္ဂိုလ်ဒီသန္တာဝကကိညာတဲ့ပုဂ္ဂိုလ်ဒီဒုစရိုက်ကိညာတဲ့ပုဂ္ဂိုလ်ဒီဖြစ်နိုင်ကြပါစေနောက်ဆုံးမှာတယောက်တည်းဒီလိုဖြစ်မှာဘုအာလောတတော်ဝင်ဒီလိုဖြစ်မှာလို့နားလည်ပြီးတော့ဉာဏ်ပညာအရှိစေပြင့်ပြီးတော့အတုတရားတွေတန်ရောခြင်းတွေပုံခန်းကြတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်မျက်တွေဖြစ်ကြပါစေလို့ဆန္ဒပြုပြီးတော့မြတ်တာပို့ပြီးတော့အပိဏတုတ်တံကိုအဆုံးသတ်ကြရအောင်ဘောအတုသဗ္ဗမင်္ဂလရခတုသဗ္ဗတိဝတံသဗ္ဗဗုဒ္ဓံတုဝဝိနတရာဒုက္ခိဘောတုတေဘောအတုသဗ္ဗမင်္ဂလရခတုသဗ္ဗတိဝတံသဗ္ဗဓမ္မံတုဝဝိနတရာဒုက္ခိဘောတုတေဘောအတုသဗ္ဗမင်္ဂလရခတုသဗ္ဗတိဝတံသဗ္ဗသံဃံတုဝဝိနတရာဒုက္ခိဘောတုတေတေတဝံတေတယနာပိတ္တပေါတရောဘုဇာတာအာလောတတဝါရဏန္တဝပါသာဝမင်္ဂလံလောကိသုတ္တရာကောင်းဆိုရမြမင်္ဂလာဝဝတိဘောတုကောင်းဆိုအောင်မသိဖြစ်တော်မူကြပါစေတည်းသာဝတိဝတ္တမိမိတို့ကနာကိုမှဆောင်ကျက်နေရဝန္တံမိမိတို့ဤမှဆောင်ကျက်နေရဝန္တံမိမိတို့ကန္တံမိမိတို့ကဘာမှဆောင်ကျက်ဆောင်ကျက်နေရဝန္တံဒါပြန်တကောင်းတာပေါ့လို့လည်းပဲသက္ကံတို့ကောင်းစွာမတည်ဆောင်ရောက်တော်မူနိုင်ကြပါစေတည်းသဗ္ဗဂုဏံတို့ဘာဝိနာကိင္ကာဝံတို့သေစုမကပွင့်တော်ပူကြရဲ့ဆုစုတတဘာဘိယရှင်ကိုယ်တော်မြတ်တေရေဘုတိဇောအတုဘုံတော်တို့တကောင်းသဗ္ဗဒနာတို့ဘာဝိနာဗေဒိရံပုရိသနိဗ္ဗာန်ပရိယတိဝိသောသောစေနာတို့တရားတော်မြတ်တေရေဘုတိဇောအတုဘုံတော်တို့ကြောင့်တကောင်းသဗ္ဗဒနာတို့ဘာဝိနာဘဂဝန္လေးရပ္ပတ္တလေးရောစွာသောရှင်တော်ရိယနာဂရှင်မြတ်တို့နဲ့ကွာတိလာဘုဒ္ဓမာတိကိုမြင်ကြတော်မူတဲ့ပြည့်စုံလို့ကိုရတဲ့ကုဋေတံဃာရှင်ရောရှင်ရပေါင်းတို့ရဲ့တကောတိဇောအတုကုန်တော်တို့ကြောင့်လည်းကောင်းတရားနေယောညမှာမိဂမဆိုင်ချင်းရှိတဲ့ချင်းရှိတိုင်းဒုက္ခကိုရှိတဲ့အကြံပေါင်းချမ်းသာနေရှိရကုန်သည်ဘဝတူကောင်းစွာမသိဖြစ်တော်မူကြပါစေတည်း